Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနေ့ကင်းဖြစ်ကြပါသည်ခင်ဗျာ VOA အမေရိကန်တန်ရဲ့2015ခုနှစ်စက်တဘာလ22ရက်အင်္ဂါနေ့မနေ့ပဲအစီအစဉ်တွေကို Washington DC မြို့တော်ကနေလိုင်းနိုမီတာ3240 49တို့ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီကျွန်တော်ညံဝင်းအောင်ပါဒီကနေ့မနေ့ကင်းအစီအစဉ်တွေကိုတောင်းဝန်ယူတင်ဆက်ပါပါခင်ဗျာ
ကျွန်တော်ကတော့ဇောင်းလိုက်ပါခင်ဗျာဒီမနေ့မှာထူးခြားတဲ့သတင်းကတော့ပေါ်ယဟမင်းကြီးဖရန်စစ်ဟာကျူဘာနိုင်ငံကိုရောက်ရှိနေပြီးမနေ့ပြန်မှာဝါရှင်တန်ဒီစီမြို့ကိုရောက်ရှိမှာဖြစ်ပါတယ်။ဒွန်ဆန်းမြန်မာနိုင်ငံမှာရုပ်ကောက်ပွဲတွေကျင်းပဖို့အတွက်ပါတီတွေမက်ဆေ့စီယုံနေကြတာမှာဒွန်ဆန်းစုကြည်ဟာလည်းတင်းနေလာနေကမက်ဆေ့စီယုံစကားပြောကြားခဲ့ပါတယ်။ဒီလိုမြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့ကိုရဲကောင်နဲ့အတူတင်ပြပေးသွားမှာပါခင်ဗျာ
။ဟုတ်ကဲ့ပါခင်ဗျာ။ NLD ပါတီဥက္ကဋ္ဌဒွန်ဆန်းစုကြည်ရဲ့ရုပ်မြင်သံကြားမဲဆွယ်ဟောပြောမှုမှာတော့
သို့တော်လေဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုကြည်ရဲ့အနာကတင်ငင်တောက်ပရေးကိုလူလာတဲ့နေရာမှာတမတော်နဲ့ကျမတို့အကြားလုံးဝကွဲပြားမှုမရှိဘူးလို့ယုံကြည်ပါတယ
်။တမတော်ပေါ်အလေးပေးပြောဆိုသွားတဲ့ဒေါန်ဆန်းစုကြည်မိခွန်းပြည်စုံကိုနောက်ပိုင်းမှာနားဆင်ရဖို့ရှိသလိုအဲ့ဒီတမတော်ကကွယ်ဦးစည်းချုပ်နဲ့ပတ်သက်တဲ့သတင်းစာရှင်းလင်းပွဲအဲ့ဒီနောက်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့စီးပွားရေးကဏ္ဍသုဒ္ဓဆုံလင်အမေရိကန်တခွင်ဆရာတွေကိုလည်းတင်ဆက်အောင်ပါပါ။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုစော်ဝင်းလှိုင်နဲ့ကိုရဲကောင်တို့ကအစီရင်ခံပါမယ်။
ပေါ်ယဟမင်းကြီးဖရန်စစ်ဟာကျူဘာနိုင်ငံအတွင်းကတတိယနဲ့နောက်ဆုံးခေတ်စဉ်တစ်ထောက်ဖြစ်တဲ့ဆန်တီယာဂိုမြို့ကိုတင်းတင်းလာနေကရောက်ရှိသွားတာမှာအမေရိကန်ပြည်ထောင်စုနဲ့ကွန်မြူနတီကျူဘာနိုင်ငံအကြားဆက်ဆံရေးပြန်လည်တည်ဆောက်နိုင်အောင်လှုပ်ဆောင်ပေးခဲ့သူအဖြစ်သူ့ကိုချီးမွမ်းဂုဏ်ပြုခဲ့ကြပါတယ်။ပေါ်ယဟမင်းကြီးဟာစစ်အေးခေတ်ကာလတုန်းကကျူဘာရဲ့ရံဘက်နိုင်ငံဖြစ်ခဲ့တဲ့အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကိုအင်္ဂါနေ့မှာခီးမဆက်ခင်ကျူဘာနိုင်ငံရဲ့အဓိကသူတော်စင်ဖြစ်တဲ့ Virgin of Charity ဝတ်ကျောင်းရှိရာကိုတွားရောက်ခဲ့ပါတယ်အစောပိုင်းကတော့ပုံရံမင်းကြီးဟာတိုင်းပြည်အစီပိုင်းမှာရှိတဲ့ Olgin မြို့ကတော်လန်ရေးပလာဇာမှာထောင်နဲ့ချီတဲ့ဒေသခံတွေနဲ့အတူဝတ်ပြုဆုတောင်းပွဲကျင်းပခဲ့ပြီးယေရှုခရစ်တော်ရဲ့ဖိတ်ကြားမှုကိုနာခံပြီးပြောင်းလဲမှုဖော်ဆောင်ဖို့ဝင်လင်းနေတဲ့စိတ်တွေကိုကြော်လွှားနိုင်ဖို့ဟောကြားခဲ့ပါတယ်ယုံကြည်သူတွေအနေနဲ့ယေရှုခရစ်တော်ကဟောကြားတဲ့အတိုင်းပုဂ္ဂိုလ်တိုးချင်းစီရဲ့ဆွမ်းဆောင်နိုင်စွမ်းရှိတဲ့ပြောင်းလဲမှုတွေကိုဖော်ဆောင်ကြဖို့ဝတ်ပြုဆုတောင်းပွဲအတွင်းပုံရံမင်းကြီးကဟောကြားခဲ့ပါတယ်ဟာဗာနာမြို့နဲ့943ကီလိုမီတာဝေးတဲ့ဟိုကင်းမြို့ဟာကက်သလစ်ဘာသာဝင်တွေရဲ့အဓိကအချက်အချာမြို့တစ်ခုဖြစ်ပြီးမြို့ကိုအပေါ်စီးကကျင်းနေတဲ့နှစ်ပေါင်းရာနဲ့ချီတည်ရှိတဲ့လက်ဝါကတိုင်ကြီးဟာလည်းလူသိများတဲ့အချက်ဖြစ်ပါတယ်ဒီဒေသဟာကျူဘာကွန်မြူနတီခေါင်းဆောင်တွေဖြစ်ကြတဲ့ဖီဒယ်ကက်စထရိုနဲ့ရာဦးကက်စထရိုတို့ရဲ့မွေးရဇာတိမြေလည်းဖြစ်ပါတယ
်အမေရိကန်အမျိုးသားရေးလုံခြုံရေးအကြံပေးဆူဇန်ရိုက်စ်ဟာဘေကျင်းအစိုးရကအထောက်ကူပေးနေတဲ့ cyber စုံစမ်းထောက်လုပ်မှုတွေကအမေရိကန်တရုတ်ဆက်ဆံရေးအတွက်အဓိကဒါစီဖြစ်နေတယ်လို့တနင်္လာနေ့ကပြောဆိုလိုက်ပြီးတော့ online ကနေတရှိုလုပ်နေတာကိုရပ်တန့်ဖို့တောင်းဆိုလိုက်ပါတယ် Rice ဟာအတရုတ်သမ္မတရှီချင်းပင်အမေရိကန်ကိုလာရောက်မဲ့ခရီးစဉ်မတိုင်ခင် Washington DC မြို့ George Washington တက္ကသိုလ်မှာခုလိုပြောဆိုလိုက်တာပါလာမဲ့တောက်ကြော်နေ့မှာပြုလုပ်မဲ့ရှီချင်းပင်နဲ့ Barack Obama တို့ရဲ့တွေ့ဆုံမှုမှာတရုတ်ရဲ့ cyber ထောက်လှမ်းရေးပြုလုပ်မှုကမ္ဘာစီးပွားရေးအခြေအနေနဲ့တောင်တရုတ်ပင်လယ်မှာတရုတ်ရဲ့ပိုင်နက်နယ်မြေချဲ့ထွင်လို့မှုစားတဲ့ကိစ္စတွေကိုအသေးထားပြီးဆွေးနွေးကြပွဲရှိတယ်လို့သုံးသပ်သူတွေကဆိုပါတယ်။ Susan Rice ဟာတရုတ်ဆိုရနဲ့ဆက်ဆက်မှုရှိတဲ့ cyber အကြီးစားအချက်လက်သတင်းချက်လက်ခိုးယူမှုကိစ္စတွေကိုထောက်ပြခဲ့ပြီးတော့ဒါအသေးဖွဲကိစ္စတစ်ခုမဟုတ်ပဲနိုင်ငံရဲ့စီးပွားရေးနဲ့လုံခြုံရေးအတွက်အနောက်ရှက်ဖြစ်တဲ့ကိစ္စတစ်ခုဖြစ်ပြီးနိုင်ငံဆက်ဆံရေးမှာကြီးမားတဲ့တက်မှမှုတွေဖြစ်လာစေတယ်လို့ပြောဆိုခဲ့ပါတယ်
အီရန်နိုင်ငံအနေနဲ့နျူကလ িয়ার လက်နက်တည်ဆောက်နိုင်ဖို့ကြိုးပမ်းနေတယ်ဆိုတဲ့ဆွဆွဲချက်တွေနဲ့ပတ်သက်လို့ကုလသမဂ္ဂကကာလရှည်ကြာစုံစမ်းစစ်ဆေးမှုတွေလှုပ်ဆောင်လာခဲ့တဲ့ကိစ္စမှာတိတာထင်ရှားတဲ့တိုးတက်မှုတွေရှိလာနေတယ်လို့ IAEA နိုင်ငံတကာအမှုမြူဆိုင်အေဂျင်စီအကြီးအကဲကဒီနေ့လာနေမှာပြောကြားလိုက်ပါတယ်စုံစမ်းစစ်ဆေးမှုရဲ့အဓိကနေရာဖြစ်တဲ့အီရန်နိုင်ငံကပါချင်းစစ်ဖက်ဆိုင်ရာနျူကလ িয়ার ဆက်ရုံကိုသူ့တွားရောက်ကြီးစုခဲ့တဲ့အကြောင်း IAEA ဘုတ်အဖွဲ့ကိုတင်ပြခဲ့တယ်လို့ IAEA အကြီးအကဲယူကီယာအမနိုကပြောပါတယ်အီရန်ကိုယ်စားလှယ်အဖွဲ့ကနမူနာတွေကိုထုတ်ယူစမ်းသပ်တာအပါအဝင်သူအဲ့ဒီကိုမသွားခင်ပါချင်းဆက်ယုံကလေဒုနမူနာတွေကိုလည်းရယူနိုင်ခဲ့တယ်လို့မစ္စတာအာမနိုကပြောပါတယ်အေဂျင်စီရဲ့လုပ်ငန်းတွေကိုထိခိုက်မှုမရှိစေဘဲတခြားနိုင်ငံတွေအနေနဲ့စမ်းသပ်စစ်ဆေးမှုတွေမှာပါဝင်လုပ်ဆောင်ဖို့ IAEA အနေနဲ့ခွင့်ပြုခဲ့တယ်လို့သူကပြောပါတယ်လက်ခံရရှိတဲ့နမူနာတွေကိုတော့တရှိပြည်သားဖြစ်တဲ့စမ်းသပ်စစ်ဆေးတဲ့နည်းစနစ်တွေကိုအသုံးပြုဆောင်ရွက်တယ်လို့လည်းမစ္စတာအာမနိုကပြောပါတယ်
Hungary နိုင်ငံလွှတ်တော်မှာနိုင်ငံနေကိုတရားဝင်ဝင်ရောက်ဖို့ကြိုးစားလာတဲ့ရွှေ့ပြောင်းဒုက္ခသည်တွေကိုတားဆီးဖို့တေစီလအောင်မပြင်းထန်တဲ့လက်နက်တွေကိုအသုံးပြုဖို့စစ်တပ်ကိုအခွင့်အာဏာပေးအပ်လိုက်ပါတယ်။ Hungary နိုင်ငံဟာရွှေ့ပြောင်းဒုက္ခသည်တွေဝင်လာလို့မရအောင် Serbia နိုင်ငံနဲ့နယ်စပ်တစ်လျှောက်မှာအသွားထက်တဲ့တန်ဆူကြိုးတွေနဲ့ကာယံထားပြီးဖြစ်ပါတယ်။ခုဆိုရင် Hungary စစ်သားတွေကို Robert Gizan နဲ့မျက်ရည်ယိုပုံးနေနဲ့ပိုက်ကွန်ပစ်တနက်တွေအသုံးပြုခွင့်ပေးလိုက်တဲ့အပြင်လူနေအိမ်တွေကိုလည်းတရားဝင်ရွှေ့ပြောင်းဒုက္ခသည်တွေရှိမရှိဝင်ရောက်ချခွေခွင့်ပေးလိုက်တာဖြစ်ပါတယ်။တနင်္လာနေ့က Hungary နိုင်ငံရဲ့လက်ရာရင်းဝန်ကြီး Victor Orban ကရွှေ့ပြောင်းဒုက္ခသည်တွေကမိမိတို့နေရာကိုဝင်ယူနေပြီးသူတို့ဟာတကားကိုခောက်ယုံနေမှာပဲချိုးဖျက်ပြီးမိမိတို့ကိုတတ်နှင်းသွားနေပြီလို့ပါတီမှမှပြောဆိုခဲ့ပါတယ်။အခြားဥရောပနိုင်ငံတွေကတော့ Hungary နိုင်ငံရဲ့ဒုက္ခသည်အကြက်တဲပေါ်ပြုမှုတော်နဲ့ပတ်သက်ပြီးပြင်းပြင်းထန်ထန်ဝေဖန်ခဲ့ပြီးတော့အကြမ်းဖက်မှုတွေနဲ့နာဇီပုံစံနှိမ့်လက်တွေကိုအသုံးပြုနေတယ်လို့ဆွတ်ဆွဲပြောဆိုလိုက်ပါတယ်။
UAE ဝိကန်တန်ရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5 လိုင်းဒိုမီတာ40 kHz 943ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ဒီအမေရိကန်တန်ကသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာမြန်မာနိုင်ငံမှာနိုဝင်ဘာလ10ရက်နေ့ကျင်းပမဲ့ရွေးကောက်ပွဲအတွက်နိုင်ငံရေးပါတီတွေရဲ့မဲဆွယ်စည်းရုံးဟောပြောမှုတွေကိုမြန်မာရုပ်မြင်သံကြားအစီအစဉ်ကနေပါတီအလိုက်ကြားသပေးနေတာမှာစက်တင်ဘာလ21ရက်တနင်္လာနေ့က NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါက်ဆန်းစုကြည်ဟာလည်းပါတီရဲ့နိုင်ငံရေးရည်မှန်းချက်တွေကိုလူထုကိုတင်ပြခဲ့ပါတယ်2015ခုနှစ်အတွက် NLD ပါတီရဲ့ရွေးကောက်ပွဲကျင်းပစာရမှာပြည်သူလူထုရဲ့ဘဝတွေကောင်းမွန်မှန်ကန်စွာပြောင်းလဲနိုင်မှုအတွက်လှုပ်ဆောင်နိုင်ရန်ရည်မှန်းချက်များကိုကန္တတ်၄ရက်ခွဲပြီးတင်ပြထားတဲ့အကြောင်းအဲ့ဒါတွေကတော့၁တိုင်းရင်းသားအရေးနဲ့ပြည်တွင်းငြိမ်းချမ်းရေး၂တိုင်းရင်းသားပြည်သူတရားလုံးအေးချမ်းစွာလက်တွဲနေထိုင်ရေးကိုအမှကန်ချက်ပေးတဲ့ဖွဲ့စည်းပုံအခြေခံဥပဒေတရားပေါ်ထွန်းရေး၃ပြည်သူလူထုတရားမျှတစွာအကာအကွယ်ပေးမဲ့အုပ်ချုပ်မှုစနစ်တရားပေါ်ပေါက်ရေးနဲ့၄လွတ်လပ်လုံခြုံစွာဖွံ့ဖြိုးတိုးတက်ရေးလိုဖြစ်တယ်လို့ဆိုပါတယ်။ဒါ့အပြင်22ခုနှစ်ကြာပြရွက်ောက်ပွဲအချိုကာလမှာပြည်တွင်းငြိမ်းချမ်းရေးဥတီချက်များကိုတင်ပြခဲ့တဲ့အကြောင်းပြည်တွင်းစစ်ရဲစဲရေးအတွက်အဆင့်30နဲ့ဆောင်ရွက်သွားဖို့လိုကြောင်းပထမအဆင့်မှာတနင်္ဂနွေလုံးအတိုင်းတာနဲ့အပြစ်ခတ်ရစဲရေးဒုတိယအဆင့်မှာနိုင်ငံရေးဆွေးနွေးပွဲတွေကျင်းပပြီးညှိနှိုင်းအပြေရှာရေးတတိယအဆင့်ကတော့ပီလုံအခြေခံမူဖြစ်တဲ့ဒန်းတူညီမမှုကိုပိုင်အုပ်ချုပ်ခွင့်အစရာတွေကိုဖွဲ့စည်းပုံအခြေခံဥပဒေကအာမခံပေးရလို့ဖြစ်တယ်လို့တောင်းဆန်းစုကြည်ကပြောပါတယ်1990ပြည်နှစ်ရွက်ောက်ပွဲမှာ NLD ပါတီဝင်ရောက်ရှင်ပြန်ခဲ့တာနဲ့ပတ်သက်လို့လည်းပြန်လည်ပြောဆိုရမှာတော့တိုင်းပြည်မထိပ်ပြည်သူမနာတဲ့နိလန့်နေတဲ့သာဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုကြီးကိုပြည်ထောင်စုသားအားလုံးနဲ့အတူပူးပေါင်းလက်တွဲအကောင်အထည်ဖော်လို့တဲ့ဆန္ဒနဲ့အညီ1990ခုနှစ်ရွက်ောက်ပွဲမှာ NLD ပါတီအနေနဲ့ဝင်ရောက်ခဲ့ခြင်းဖြစ်တယ်လို့ပြောပါတယ်။နိုဝင်ဘာလ10ရက်နေ့မှာကျင်းပမဲ့ရွက်ောက်ပွဲမှာ NLD ပါတီအနေနဲ့ပြည်သူ့လွတ်တော်ကိုယ်စားလှယ်325ဦးအမျိုးသားလွတ်တော်မှာ169ဦးပြည်내တိုင်းဒေသကြီးလွတ်တော်တွေမှာ659ဦးစုစုပေါင်း1152ဦးနဲ့ဝင်ရောက်ရှင်ပြိုင်ဖို့ပြင်ဆင်ထားတာကြောင့်ဒါဟာတခြားပါတီတွေရဲ့ဝင်ရောက်ရှင်ပြိုင်တဲ့စုစုပေါင်းကိုယ်စားလှယ်အရေအတွက်အများဆုံးဖြစ်ပါတယ်။လက်ရှိအနာရပြည်ခိုင်ပြည်တော်စုတက်ခိုင်ရင်းနဲ့ဖွံ့ဖြိုးရေးပါတီကတော့ကိုယ်စားလှယ်အရေအတွက် 1134 ဦးနဲ့ဒုတိယအင်အားဆုံးအများဆုံးအဖြစ်ဝင်ရောက်ရှင်ပြိုင်မှာဖြစ်ပါတယ်။
မြန်မာနိုင်ငံရဲ့စီးပွားရေးဟာပြီးခဲ့တဲ့12လအတွင်းမှာစီးပွားရေးချိန်ခွင်ရှာမညီမျှမှုတွေဖြစ်ပေါ်နေတဲ့ခဲ့ပြီးတော့တစ်ချိန်တည်းမှာပဲနိုင်ငံစီးပွားရေးပောက်ကွဲပြိုကျတော့မယ့်လက္ခဏာတွေ့နေရတယ်လို့ IMF နိုင်ငံတကာငွေကြေးရမငွေအဖွဲ့ကစက်တင်ဘာလ18ရက်နေ့ရက်စွဲနဲ့ထုတ်ပြန်လိုက်တဲ့ကြေညာချက်မှာဖော်ပြထားပါတယ်IMF အုပ်ချုပ်ရေးအဖွဲ့နဲ့မြန်မာအစိုးရအကြားမှာ2015 Article 4 Consultation လို့ခေါ်တဲ့တွေ့ဆုံညှိနှိုင်းမှုအပြီးမှာလာမယ့်နှစ်အတွက်မြန်မာနိုင်ငံရဲ့စီးပွားရေးလားလာနဲ့ပတ်သက်လို့ကြေညာချက်ထုတ်ပြန်လိုက်တာပါဘတ်ဂျက်တိုးချဲ့မှုနဲ့ငွေကြေးဆိုင်ရာ policy တွေလုံလောက်စွာရှိမိနေတဲ့အတွက်ကြောင့်နှစ်ကုန်ပိုင်းမှာမြန်မာနိုင်ငံရဲ့ငွေကြေးဖောင်းပွားမှုနှုန်းဟာ73%နှုန်းတိရှိလာနိုင်တယ်လို့ IMF ကပြောပါတယ်။အစိုးရအနေနဲ့တင်းကျပ်တဲ့ငွေကြေးဆိုင်ရာ policy တွေကိုအမြန်ဆုံး6မှတ်ဆောင်ရွက်ဖို့လည်းအကြံပြုထားပါတယ်။ IMF အဖွဲ့ရဲ့ခန့်မှန်းချက်အရ2014-15ဘဏ္ဍာငွေအတွင်းမှာမြန်မာနိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးမှုနှုန်း 8.5% နှုန်းနဲ့အရှင်ကောင်းစွာတိုးတက်အောင်မယ်လို့ဆိုပါတယ်အစိုးရရဲ့ဘဏ္ဍာငွေရေးဆိုင်ရာလုံငွေပြမှုကလည်းမနှစ်က900%လောက်ရှိရာအကနေအခုနှစ်ကုန်ပိုင်းမှာ900%လောက်ထိရှိလာနိုင်တယ်လို့ IMF ရဲ့အစီရင်စခန်းစာမှာဖော်ပြထားပါတယ
်တနင်္ဂနွေတောင်ပိုင်းကတရားရုံးတစ်ခုဟာရိုဟင်ဂျာတွေကိုလူကုန်ကူးမှုနဲ့ဆက်နွယ်နေတဲ့စစ်အရာရှိလေးကိုဖမ်းဆီးဖို့ဝရမ်းထုတ်လိုက်ပါတယ်ဒီလနဲ့ကထိုင်းရဲ့အရာရှိချုပ် ပါဗင်းပိုစင်စရင်ရဲ့ပြောကြားချက်အရလူ163ကိုဖမ်းဆီးဖို့ဝန်ထမ်းထုတ်ထားပြီးအဲ့ဒီထဲကလူ90ကိုလာရောက်အဖမ်းခံလို့ဒါမှမဟုတ်ဖမ်းဆီးရမည်လို့ထင်ထင်ထားပြီးဖြစ်တယ်လို့ဆိုပါတယ်။ထိုင်းရတပ်ဖွဲ့ဟာမလေးရှားနိုင်ငံအနီးမှာရှင်ပြောင်းလာသူတွေကိုတိုးဝက်ထားဖို့ဖြစ်တယ်လို့စောက်ထားတဲ့စကန်တစ်ခုမှာမြုံနံထားသူအသေးလူသေးအလောင်း100ကျော်ကိုရှာတွေ့ပြီးတဲ့နောက်မှာပြီးခဲ့တဲ့မေလကနေစပြီးဖမ်းဆီးထိန်းသိမ်းမှုတွေကိုစတင်လှုပ်ဆောင်လာခဲ့တာဖြစ်ပါတယ်။
နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကုဇော်ဝင်းလိုင်နဲ့ကိုရဲကောင်တို့ကပြောပြခဲ့ကြတာပါအခုတော့ဒေါအောင်ဆန်းစုကြည်ရဲ့မဲဆွယ်မိခွန်းအကြောင်းကိုတင်ပြခြင်းပါတယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ရွေးကောက်ပွဲစီယုံဟောပြောမှုမှာတော့ဥက္ကဋ္ဌဖြစ်သူဒေါအောင်ဆန်းစုကြည်ကပြည်တွင်းငြိမ်းချမ်းရေးလုပ်ငန်းစဉ်တွေကိုအဓိကထားပြောဆိုသွားပြီးတပ်မတော်ရဲ့အခမ်းအနားကိုလည်းအထူးအလေးပေးပြောဆိုခဲ့ပါတယ်ငြိမ်းချမ်းရေးဆွေးနွေးပွဲတွေနဲ့ဖက်ဒရယ်ကိုအာမခံချက်ပေးနိုင်တဲ့အခြေခံဥပဒေတရက်ဖြစ်ပေါ်လာရေးဥတို့ကိုတပြိုင်နက်တည်းမှလှုပ်ဆောင်ရမှာဖြစ်တယ်လို့ဒေါအောင်ဆန်းစုကြည်ကပြောဆိုခဲ့တာပါမတ်တင်ကြီးတိုက်ကစူးစီးတင်ပြထားပါတယ
်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ကပါတီမူဝါဒတွေကိုတင်းနှင်းလာနေမှာရုပ်မြင်သံကြားကနေတဆင်ပြောဆိုရမှာတော့တမတော်ရဲ့အခမ်းအနားကိုအထူးတလဲထည့်သွင်းပြောဆိုခဲ့ပါတယ်ဖွဲ့စည်းပုံပြင်ဆင်ရေးမှာတမတော်ဟာအဓိကကျတယ်ဆိုတာနဲ့တမတော်နဲ့ NLD ကြားတန်တရားတွေဖိရှားပြီးပြည်တော်စုအရေးအတွက်ပူးပေါင်းဆောင်ရွက်လိုတယ်လို့ပြောဆိုခဲ့တာပ
ါဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ပြောင်းလဲရမှာတပ်မတော်ရဲ့ကန္တာကအဓိကဖြစ်တယ်ဆိုတာကျမတို့ပြည်သူပြည်သားများအသိဖြစ်ပါတယ်ပြင်ဆင်ပြောင်းလဲရေးနဲ့ပတ်သက်လို့မြို့သားဒီမိုကရေစီအဖွဲ့ချုပ်နဲ့ရဲ့အမြင်နဲ့တပ်မတော်ရဲ့အမြင်ဟာတခြားထဲမဟုတ်ဘူးဆိုတာလည်းပြည်သူပြည်သားများအသိဖြစ်ပါတယ်သို့တော်လည်းဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုကြီးရဲ့အနာကတင်ငင်တောက်ပရေးကိုလူလာတဲ့နေရာမှာတတ်မတော်နဲ့ကျမတို့အကြလုံးဝကွဲပြားမှုမရှိဘူးလို့ယုံကြည်ပါတယ်။ဗိုလ်ချုပ်ဆန်းကပြည်သူတွေနဲ့ထူထောင်ခဲ့တဲ့ပြည်သူတတ်မတော်ကိုပြည်သူအကျိုးကိုသာဥတီဆောင်ရွက်တဲ့ပြည်သူချစ်တဲ့အဖွဲ့အစည်းဖြစ်ပြည်သူပြည်သားများကပြင်းပြစွာမြင်နေလို့ရပါတယ်။ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးနဲ့လာမယ့်ရွေးကောက်ပွဲတွေမှာထွက်ပေါ်လာမယ့်ပြည်သူဆန္ဒကိုလေးစားကာကွယ်ရေးများအပါအဝင်နိုင်ငံရဲ့ကံကြမ္မာမှာဖန်တီးဖို့အတွက်ပတ်သက်တဲ့ကိစ္စအဝဝပြည်သူနဲ့တမတော်တသားတည်းရှိဖို့ကိုလေးလေးနက်နက်လူလာနေကြပါတယ်အဖွဲ့ချုပ်ဟာမြန်မာတမတော်ကိုဒီမိုကရေစီစံနှုန်းစံထားများနဲ့အညီတိုးတက်ခင်မီပြည်စုံစွာပြည်သူတွေလေးစားချစ်ခင်မှုကြောင့်ကမ္ဘာအလေတင့်တယ်တဲ့နိုင်ငံနဲ့ပြည်သူလွတ်လပ်လုံခြုံအေးချမ်းရေးတို့ကိုအခိုင်အမာကာကွယ်ပေးမဲ့နိုင်ငံကအားကိုးရတဲ့အဖွဲ့အစည်းဖြစ်စေလိုပါတယ်ဖွဲ့ချုပ်နဲ့တမတော်ကြားတန်တရားတွေဖေရှားပြီးပြည်ထောင်စုအရေးဒီမိုကရေစီရေးအတွက်အပြန်အလှန်ယုံကြည်လေးစားစွာပူးပေါင်းဆောင်ရွက်ချင်ပါတယ်ဖွဲ့စည်းပုံအခြေခံဥပဒေပြုပြင်ပြောင်းလဲရေးမှာလဲနိုင်ငံရဲ့တည်ငြိမ်မှုပြည်သူတွေရဲ့နှလုံးစိတ်ဝမ်းအေးချမ်းမှုတို့ကိုမထိခိုက်စေဘဲပြည်သူဆန္ဒနဲ့ကိုက်ညီစွာအတူလှုပ်ဆောင်ချင်ပါတယ်ဖွဲ့ချုပ်ဟာပြည်သူပြည်သားအားလုံးအေးချမ်းတည်ငြိမ်စွာရှင်သန်ပြီးလွတ်လပ်လုံခြုံစွာဖွံ့ဖြိုးတိုးတက်နိုင်မဲ့လူ့အဖွဲ့အစည်းကိုထူထောင်ကြပါတယ်
။အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD နဲ့တက်မတော်ကြားတကယ်တမ်းပူးပေါင်းဆောင်ရွက်နိုင်တဲ့အလားအလာပေါ်မှာတော့အရင်စစ်ထောက်လန်းရေးဟောင်းဘုံမှုအောင်လင်းထုတ်ကအခုလိုရှုမြင်ပါတယ
်။အခုချိန်ကမှတော့ဒေါ်သန်းစုကြည်လည်းသူ့ရဲ့မူလအား25ရက်ကတည်းကလည်းသူကြောင်းသွားတဲ့အနေနဲ့မရှိရ25ရက်ကတည်းကတော့သူလက်ခံလို့သာ2012ဝင်ခဲ့တယ်။ဒါပေမဲ့တဖြည်းဖြည်းပေါ်ဒီလိုပြောင်းသွားမယ်ဆိုတဲ့ policy ကိုပြောင်းလာတာရှိတယ်။တမန်တော်ဘက်ကလည်းဒီ25ရက်ကနေကိုပြေးပြေးချင်း short သွားမယ်ဆိုတဲ့အနေအထားရှိပါတယ်။အတကယ်ကျွန်တော်ပြောချင်တာကတိတိဆိုင်ဆိုင်ပေါ့လေ။ဒေါ်ဆန်းစုကြည်နဲ့ပိုကျော်ကြီးမင်းအောင်လိုင်းတို့ပေါ့လေ။ဒီတိတိဆိုင်ဆိုင်တွေ့ပြီးတော့မှဆွေးနွေးလိုက်မယ်ဆိုရင်တော့တမန်တော်နဲ့ NLD နဲ့အဆင်မပြေကြတာကျွန်တော်တို့မရှိပါဘူ
း။စစ်ဆိုးရရေးဆွဲခဲ့တဲ့2008ခုနှစ်အခြေခံဥပဒေပြင်ဆင်ရေးခက်ခဲသီးသီးဖြစ်နေတဲ့တမန်တော်နဲ့ပြည်လဲရေးအတွက်ကတော့NLD အနေနဲ့စစ်ဖက်အရက်ဖက်ဆက်ဆံရေးကိုအထူးတလဲပြင်ဆင်ထားဖို့လိုအပ်မယ်လို့မြမရေးသုံးသက်သူဦးအောင်သူငိမ့်ကထောက်ပြပါတယ်
။ဟုတ်ကဲ့ကျွန်တော်မြင်လာတော့တပ်မတော်ဆိုတာကသူ institution ပေါ့နော်သူရဲ့အဖွဲ့အစည်းတစ်ခုအနေနဲ့သူ့အနေနဲ့အကျိုးစီးပွားကိစ္စတွေရှိပါတယ်။ဆိုတော့အဲ့ဒီအနေအထားပေါ်မှာဒီ NLD အနေနဲ့ကဟိုပြောမယ်ဆိုလို့ရှိရင်တော့ပေချာလဲသူ့ကြေတနာလုပ်တင်တယ်ပေချာလဲဒီကုလစစ်ဖက်အရက်ဖက်ဆက်ဆံရေးတက်ဆနာကိုကင်ဆယ်ဖို့ကျွန်တော်နေတဲ့ပြည်ချမဟာပြည်ဟာချပြီးတော့လုတ်ပိုင်ခြင်းနဲ့လို့ဖြစ်ပါတယ်။ဆိုတော့ကျွန်တော်တို့လိုနိုင်ငံမျိုးတွေမှာတော့စစ်တပ်ကအချိန်မြွေးလဲအာဏာပြန်သိမ်းတတ်ပါတယ်။ဆိုတော့နောက်တစ်ခုကကြတော့စ စ်တပ်ကသူ့ရဲ့ institution ကြိုးစီပွားပေါ့ဗျာဒါတွေကြည့်လာလို့ရှင်လည်းအများအားပြဿနာကြုံရတဲ့အနေအထားမျိုးတွေတွေ့ပါတယ်ဒါကျွန်တော်တို့နိုင်ငံမှာလည်းမဟုတ်ပါဘူးကျန်တဲ့နိုင်ငံတော်တော်များများလည်းဖြစ်တဲ့အနေအထားပါ
အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဘက်ကတော့2015ခုနှစ်ရွေးကောက်ပွဲအတွက်ပါတီမူဝါဒတွေချမှတ်ထားတာမှာပြည်တွင်းငြိမ်းချမ်းရေးကိုဦးစားပေးထားပြီးအခြေခံဥပဒေပြင်ဆင်ရေးတရားမျှတတဲ့အုပ်ချုပ်မှုစနစ်တရပေါ်ပေါက်ရေးနဲ့လွတ်လပ်လုံခြုံစွာဖွံ့ဖြိုးတိုးတက်ရေးတို့ဖြစ်တယ်လို့ထောင်ဆန်းစုကြည်ကပြောဆိုခဲ့ပါတယ်။အစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်တို့ကြားတနိုင်ငံလုံးအပြစ်ခတ်ရက်စဲရေးလက်မှတ်ရေးထိုးမှုဟာတည်တံ့ခိုင်မြဲဖို့လိုအပ်တယ်လို့ထောက်ပြပြီးဒီနောက်ပိုင်းဆက်လက်လှုပ်ဆောင်ရမယ့်နိုင်ငံရေးဆွေးနွေးပွဲတွေနဲ့အခြေခံဥပဒေပြင်ဆင်ရေးတို့အတွက်ပြည်သူလူထုကလိုလားရင်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အနေနဲ့ထမ်းဆောင်ဖို့အသင့်ရှိတယ်လို့လည်းဒေါက်ဆန်းစုကြည်ကပြောဆိုခဲ့ပါတယ်ရှင
်။မတ်တင်ငီတိုင်းစူးစီးတင်ပြခဲ့တာပါ။တစ်ဆက်တည်းတင်ပြချင်တာကတမတော်အနေနဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးပြဋ္ဌာန်းချက်အတိုင်းသာလှုပ်ဆောင်လို့တယ်လို့ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကပြောကြားလိုက်ပါတယ်။လာမယ့်ရွေးကောက်ပွဲမှာတရားမျှတရေးအတွက်တမတော်အနေနဲ့ပူးပေါင်းဆောင်ရွက်မှာဖြစ်ပြီးရွေးကောက်ပွဲရလနဲ့ပတ်သက်ပြီးအာဏာပြန်သိမ်းဖို့တမတော်မှာလုံးဝအစီအစဉ်မရှိကြောင်းလည်းပြောဆိုလိုက်ပါတယ်။ဒီအကြောင်းကို VOA သတင်းတောင်မတ်မီခါကသတင်းပေးပို့ထားတာပါ
။ဒီကနေ့နေပြည်တော်မှာကျင်းပခဲ့တဲ့သတင်းစာရှင်းလင်းပွဲမှာကာကွယ်ရေးဦးစီးချုပ်ကခုလိုပြောကြားခဲ့တာပါ။ဖွဲ့စည်းပုံပြင်ဆင်ရေးမှာတမတော်အနေနဲ့ဘယ်လိုသဘောထားရှိသလဲဆိုတာကိုသူကခုလိုပြောပြခဲ့ပါတယ်
။မဆက်ကိုစာရွေးပတ်တဲ့ကျွန်တော်သဘောထားဒါဒါလေးပုံကိုတက်ဖို့ရေးတာမဟုတ်ဘူးဆိုတော့ဒီလိုစဉ်းစားလို့ပြောချင်ပါတယ်။နောက်ကတိုင်းပြည်တာဝန်ရှိမှုပုံကိုတာနီယာပြည်ကနေတာနီယာရှိရှိနဲ့ပြုလုပ်ရဖြစ်တာ။ဟိုကောင်းပါတယ်ဒီလိုဒီဝင်မြင်ပါတယ်။လက်ဆုံးလက်ချောက်ကကြီးလို့နောက်တရားဖို့ခါပေးတရားကျေးဇူးတည်ခါပေးသုံးချက်ကတော့တိုင်းပြည်ရဲ့ဒီနေ့အခြေအနေကဘုံအိုင်းစလာပို့တော့ဒါကဘုံကိုတည်ပြီးလို့ရှိရင်တော့ဒီခုနကပြောသုံးချက်ကတော့သူအခြေအနေကြောင်းတယ်ဖြစ်နေတယ်ကျွန်တော်ပြောခဲ့ပါတယ်ဒါကြီးကတည်ရီစုတ်ကန်ပြီးတော့လုပ်ဝဲစိတ်ကြီးဆိုလို့ရှိလို့တော့
တက်မရော်အနေနဲ့ရွေးကောက်ပွဲရလက်အပေါ်မှာကော်မရှင်ဆုံးဖြတ်ကိုလက်ခံမှာဖြစ်ကြောင်းရွေးကောက်ပွဲရလက်တစုံတရာအပေါ်မှာအာဏာပြန်သိမ်းမယ်ဆိုတဲ့အစီအစဉ်တက်မရော်မှာလုံးဝမရှိပါကြောင်းဒီပြင်တက်မရော်အနေနဲ့တက်လာတဲ့အစိုးရတိုင်းနဲ့လက်တွဲလှုပ်ဆောင်သွားမှာဖြစ်တယ်လို့သူကပြောပါတယ
်ကျွန်တော်တကယ်ကြိုးဆိုပါတယ်ပြောရရင်ကျွန်တော်ကြိုးဆိုပါတယ်ဘယ်လိုပဲဖြစ်ပါတော့တောင်းဆောင်နေမယ်လူသားပဲဖြစ်ဖြစ်လူဒီမျိုးပဲဖြစ်ဖြစ်ကျွန်တော်တကယ်ကြိုးဆိုပါကြောင်းကျွန်တော်ပြောလို့ပါတယ်နေရာပြုတ်ဖို့လည်းအစဉ်သင့်ရှိကြောင်းလည်းကျွန်တော်ပြောလို့ပါတယ်တော့ဖြစ်တဲ့ဖြစ်စီချင်းပ
ါလက်ရှိလှုပ်ဆောင်နေတဲ့ငြိမ်းချမ်းရေးနဲ့ပတ်သက်ပြီးမြမဆိုတဲ့စိတ်တဲ့နဲ့တိုင်းပြည်ဖွံ့ဖြိုးတိုးတက်အောင်လူတိုင်းလက်တွဲလှုပ်ဆောင်ပေးကြဖို့လိုအပ်ကြောင်းသူကခုလိုမှတ်ချက်ပေးပြောဆိုခဲ့ပါသေးတယ
်။ငြိမ်းချမ်းရေးပတ်သက်ပြီးကျွန်တော်တို့ကတိုင်းတိုင်းနဲ့တိုင်းပြည်ကိုဒီကနေ့ပတ်သက်ပြီးတော့ဘုံတိုင်းပြည်အရေးကြီးတဲ့ပြည်အောင်လို့စိတ်နဲ့ဆန္ဒရတတ်မှာပြီးပါရှိကျွန်တော်ရဲ့ပုဂ္ဂိုလ်ရေးဆန္ဒပြောလို့ရှိရင်ပုဂ္ဂိုလ်ရေးဒီကြိုင်ပြချက်တဲ့နေ့စီးကြည့်ကြည့်သုံးချက်တော့လက်ပြုံဘုလိုပဲကျွန်တော်ပူလာပါတယ်။ကဲတက်မှုရဆန္ဒလည်းဒီတိုင်းပါတယ်။ဒါတည်းဒီစက်တဲ့ကံပြဿနာတွေကဒီကလေးယူလိုက်တဲ့ဒီကာလကဒီကိုလိုကြီးဖြစ်ခဲ့တဲ့အခြေအနေမှာပေါ်ပေါ်လာတဲ့တံမြရတွေနောက်ဆက်တွဲဖြစ်လာရတာဖြစ်ပါတယ်။ကျွန်တော်တို့လည်းကြိုးစားနေရှင်းရတယ်ဆိုတော့လည်းဒီနေရာမှာရှိတယ်ဒီနေရာမှာရှိတယ်
ဘသူမဆိုကိုလိုချင်တဲ့အခွင့်အရေးပေါ်မှာညှိနှိုင်းယူနိုင်ကြောင်းတစ်ဖက်သက်အမြင်တွေနဲ့လှုပ်ဆောင်မှုတွေကြောင်းတိုင်းပြည်အနေနဲ့ရှေ့မတိုးနိုင်ပဲထင်တယ်လို့ခရီးမပေါက်တာတွေရှိနေကြောင်းသူကပြောဆိုလိုက်ပါတယ်။ဘာသာရေးကိုခုရုံးလုပ်ပြီးပြဿနာမဖန်တီးကြဖို့လဲသူကသတိပေးလိုက်ပါတယ်။လက်ရှိမှာတုံးဆဲနေကြတဲ့တပိုင်းဆိုင်ရာအတုံးနှုံတက်မရောဆိုတဲ့ဇကာရက်အပေါ်မှာသူကခုလိုရှင်းလင်းပြောကြားခဲ့ပါတယ်။င
န်းငန်းနဲ့ငန်းမတက်မဆိုတရားပဲရှိတယ်။ဒါမှမဟုတ်ဒီဘုံမှာစင်တဲ့တက်မလို့ဆိုတာရှိဘူး။ဘယ်လိုဖြစ်ကြောင်တက်မလို့ရတဲ့တော့တက်မလို့ပဲဖြစ်စီစီမှာတချို့နေရာတွေမှာမတက်ဆိုင်တဲ့ press ရေးပုံမှာဟောဒီပုံမှာတုံ့ပြန်ပြုတာရှိတယ်လို့ပဲတကယ်လည်းကျွန်တော်တို့တက်မလို့ရရဲ့အတုံးဆုံးနေတဲ့မှားရွေးနေတာလေးဖြစ်ပေမဲ့ဒါကရေချဲရှိချင်မှလည်းရှိမှာကျွန်တော်တို့နေတဲ့ရေချဲရှိလို့လည်းဖြစ်လို့မပြောဘူးဒါလေးတွေကခုနိုင်ငံရဲ့ dignity ကိုသိခါရတက်မလို့သိခါရဒါလေးတွေကပုံမှန်ကမှလည်းတုံ့ဆောင်တတ်မယ်ဆိုရင်ကောင်းပါဥပမာနဲ့စစ်တပ်ဆိုတဲ့သူတက်မလို့ဆိုတဲ့တုံ့ပြန်ထူးခြားတဲ့ဝိသုဒပြုခြင်းလို့ဆိုလို့ရှိရင်ကျွန်တော်တို့တက်မလို့တော့3ရက်ဒီကိုရတုံ့ပြန်ဖြစ်ပါတယ်။အစစ်တပ်ဆိုတော့တော်တယ်နည်းနည်းလေးပြင်းထန်တဲ့တုံ့ပြန်လေးဖြစ်တယ်ဆိုတာယူဆပါတယ်။
ဒီပြင်မကြိုက်သေးခင်ကတွားရောက်ခဲ့တဲ့အစ္စရေးနိုင်ငံခရီးစဉ်မှာနှစ်နိုင်ငံရဲ့တပ်ပိုင်းဆိုင်ရာညှိနှိုင်းမှုတွေအပေါ်သူကအခုလိုပြောဆိုခဲ့ပါတယ
်။လူနိုင်ငံတွေကတပ်မတော်ကျွန်တော်တို့တောင်းပန်သွားတယ်စတန်ဒါဒ်အဖြစ်နဲ့ပတ်သက်ရင်သူတို့နဲ့ပူးပေါင်းဆောင်ရွက်ရတဲ့ campaign တွေကိုသူတို့လုပ်ပိုင်တဲ့လုပ်နိုင်တဲ့ campaign တွေရှိပါတယ်။နောက်တပ်မတော်ဘက်ဆိုင်ရာလက်ရှိဘိုင်းတွေစစ်နေမှာပတ်သက်တဲ့တည်ကြည်ရေးရှိပါတယ်။ဒါလေးတွေလက်ရှိဒီကိုလက်ရှိပူးပေါင်းဆောင်ရွက်ဖို့
မကြခင်မှာကျင်းပတော့မဲ့2015ရွေးကောက်ပွဲမှာတက်မတော်ဘက်ကနေတင်ပြောင်းမဲ့ဒုတိယသမ္မတလောင်းနဲ့ပတ်သက်ပြီးမေးမြန်းမှုအပေါ်တက်မတော်ကာကွယ်ရေးဦးစီးချုပ်ကလက်ရှိချိန်ထိဒုတိယသမ္မတလောင်းရွေးချယ်ထားမှုမရှိသေးဘူးလို့သူကပြောဆိုလိုက်ပါတယ်
။ VOA သတင်းတော်မတ်မေခါရဲ့သတင်းပေးပို့ချက်ပဲဖြစ်ပါတယ်။ခုတခါတင်ပြချင်မှာကမြန်မာနိုင်ငံမှာလာမဲ့နိုဝင်ဘာကျင်းပမဲ့ရွေးကောက်ပွဲတွေဟာနိုင်ငံရဲ့ဒီမိုကရေစီပြုပြင်ရေးလမ်းမှန်ပေါ်ရောက်မရောက်ဆိုတာကိုတက်တည်ပြရာရောက်မလဲလို့ဂျနီဗာမှာလက်ရှိကျင်းပနေတဲ့ကုလသမဂ္ဂလူ့အခွင့်အရေးကောင်စီရဲ့အကြိမ်30မြောက်ညီလာခံမှာအနောက်နိုင်ငံကိုယ်စားလှယ်တွေကပြောဆိုလိုက်ကြပါတယ်။အချိန်နှင်းမှာပဲရခိုင်ပြည်နယ်ကရိုဟင်ဂျာတွေအရေးကိုလည်းစိုးရိမ်မကင်းဖြစ်မိကြောင်းပြောဆိုကြတာပါ။အကြောင်းစုံကိုတော့ဒေါ်လလတန်းကတင်ပြပါမယ်။
ဂျနီဗာမြို့မှာကျင်းပနေတဲ့30ကျင်းမြောက်လူ့အခွင့်အရေးကောင်စီရဲ့18ကျင်းစည်းဝေးပွဲမှာနိုင်ငံကလူ့အခွင့်အရေးအခြေအနေနဲ့ပတ်သက်လို့လူ့အခွင့်အရေးကောင်စီကတည်တင်တဲ့အချက်အလက်တွေကိုညီလာခံတက်ရောက်တဲ့ကိုယ်စားလှယ်တွေကတင်ပြဆွေးနွေးကြရမှာမြန်မာနိုင်ငံနဲ့ပတ်သက်လို့နိုဝင်ဘာ10ရက်နေ့ကျင်းပမယ့်အထွေထွေရွေးကောက်ပွဲကြီးအနေနဲ့နိုင်ငံကယုံကြည်ကိုးစားမှုရှိမဲ့ရွေးကောက်ပွဲမျိုးဖြစ်ဖို့အရေးကြီးတယ်လို့ဗြိတိန်တန်ကိုယ်စားလှယ်ကအခုလိုပြောကြားခဲ့ပါတယ
် In Burma the November elections will be a litmus test for the reform process the international community will be watching closely.support and encourage elections
မြန်မာနိုင်ငံမှာနိုဝင်ဘာလမှာကျင်းပမယ့်ရွေးကောက်ပွဲဟာနိုင်ငံအနေနဲ့ဖော်ဆောင်နေတဲ့ပြည်ပြင်ပြောင်းလဲရေးကိုမှတ်ကြောက်တင်အကဲဆန်းအဆုံးဖြတ်ပေးမယ့်ရွေးကောက်ပွဲပဲဖြစ်ပါတယ်နိုင်ငံတကာလူ့အဖွဲ့အစည်းတွေအနေနဲ့အနီးကပ်စောင့်ကြည့်နေမှာဖြစ်တယ်လို့ဒီရွေးကောက်ပွဲကယုံကြည်လေးစားမှုရှိပြီးအုပ်စုအလုံးပါဝင်ခွင့်ရမယ်အပြင်ထင်သာမင်သာရှိတဲ့ရွေးကောက်ပွဲဖြစ်ဖို့ကိုလည်းထောက်ခံအားပေးသွားမှာဖြစ်ပါတယ်လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ရှိဖို့အပြင်လူခွင့်ရေးကိုလေးစားလိုက်နာမှုရှိဖို့လဲတိုက်တွန်းပါတယ
်အလားတူပဲညီလာခံကိုတယောက်ခဲ့တဲ့အမေရိကန်တန်ကိုစလဲကလည်း2015ရွေးကောက်ပွဲဟာခင်သာမြင်သာရှိဖို့အရေးကြီးတယ်လို့ဆိုပါတယ
် We urge the government to hold credible transparent and inclusive elections in November and continue advancing
ဒီမှာလာမှာကျင်းပမယ့်ရွေးကောက်ပွဲတွေဟာယုံကြည်ကိုးစားမှုရှိမဲ့အပြင်ထင်သာမြင်သာရှိပြီးအုပ်စုအလုံးတို့ပါဝင်ခွင့်ရှိမဲ့ရွေးကောက်ပွဲမျိုးကျင်းပပေးပြီးဒီမိုကရေစီပြုပြင်ပြောင်းလဲရေးကိုဆက်လက်ဖော်ဆောင်ဖို့အမေရိကန်ပြည်ထောင်စုကတိုက်တွန်းပါတယ
်မြန်မာနိုင်ငံမှာလက်ရှိရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်ကြမဲ့ကိုယ်စားလောင်းတွေက90ကျော်ဟာသတ်မှတ်ချက်နဲ့ကိုက်ညီခြင်းမရှိလို့ရွေးကောက်ပွဲကော်မရှင်ကပယ်ချခဲ့တယ်လို့ခုလိုပယ်ချခံခဲ့ရတဲ့ထက်ဝက်ကျော်ဟာနိုင်ငံသားဖြစ်မှုမဖြစ်မှုအပေါ်အခြေခံတဲ့အတွက်အမေရိကန်နိုင်ငံခြားရေးဌာနကစိုးရိမ်မကင်းဖြစ်တဲ့အကြောင်းပြီးခဲ့တဲ့သတင်းပတ်ကကြေညာချက်ထုတ်ပြန်ခဲ့တာဖြစ်ပါတယ်လက်ရှိပယ်ချခံခဲ့ရတဲ့ကိုယ်စားလှယ်လောင်းတွေထဲမှာမွတ်စလင်ကိုယ်စားလှယ်လောင်းအလုံးနီးပါးပါဝင်ပြီးသူတို့ကိုပယ်ချရတဲ့အကြောင်းအချက်အလက်ခိုင်လုံမှုကိုအာဏာပိုင်တွေဘက်ကတိတိကျကျရှင်းပြခြင်းမရှိတာကိုလေအမေရိကန်နိုင်ငံဂျာယိဌာနကမေးခွန်းထုတ်ခဲ့ပါတယ်။အလားတူပဲ2008ခုဖွဲ့စည်းပုံခြေခံဥပဒေအရလွှတ်တော်ရဲ့25ရာခိုင်နှုန်းမှာတပ်မတော်သားကိုယ်စားလှယ်တွေခန့်အပ်မှုနဲ့ယာယီနိုင်ငံသားလက်မှတ် White Card ကန်ဆောင်ထားသူတွေကိုမဲပေးခွင့်မပြုတာကိုလည်းစိုးရိမ်မကင်းဖြစ်တဲ့အကြောင်းအမေရိကန်နိုင်ငံဂျာယိဌာနရဲ့ကြေညာချက်မှာဖော်ပြထားတာဖြစ်ပါတယ်။တစ်ချိန်တည်းမှာပဲရခိုင်ပြည်နယ်ရိုဟင်ဂျာတွေရဲ့လူအခွင့်အရေးအခြေအနေနဲ့ပတ်သက်လို့လည်းစိုးရိမ်မကင်းဖြစ်တဲ့အကြောင်းအမေရိကန်တန်ကိုယ်စားလှယ်ကတင်ပြသွားပါတယ
်။ In Burma we continue to have deep concern about the situation in Rakhine.
ရခိုင်ပြည်နယ်အခြေအနေအထူးသဖြင့်ရိုဟင်ဂျာတွေရင်ဆိုင်နေရတဲ့အခြေအနေနဲ့ပတ်သက်လို့အထူးစိုးရိမ်မကင်းဖြစ်ပါတယ
်။အလားတူပဲအိုင်လန်အမျိုးသမီးတန်ကိုစလေကလည်းရိုဟင်ဂျာလူခွင့်အခြေအနေနဲ့ပတ်သက်လို့စိုးရိမ်မကင်းဖြစ်တဲ့အကြောင်းအခုလိုပြောခဲ့ပါတယ်
။ Finally in Myanmar the underlying causes of ethnic tension in Rakhine state must be urgently addressed.
မြန်မာနိုင်ငံကရခိုင်ပြည်နယ်ရှိလူမျိုးရေးတင်းမာမှုဖြစ်တဲ့အခြေခံအကြောင်းရင်းတွေကိုအရေးပေါ်ဖြစ်ရှင်းပေးဖို့လိုအပ်ပါတယ်။အဲ့ဒီမှာ Muslim IDP တွေရဲ့လူခွင့်အခြေအနေဟာဆိုးရွားနေပြီးအခြေခံခံစား권တွေမရှိဘဲနေထိုင်နေရတာဟာစိုးရိမ်မကင်းဖြစ်စရာပါ။ဒါအပြင်ရိုဟင်ဂျာတွေကိုနိုင်ငံသားခံယူခွင့်စီစစ်ရမှလည်းမှန်မှန်ကန်ကန်ဖော်ဆောင်ပေးဖို့လိုအပ်ပါတယ်။ ချေခံလူအခွင့်အရေးကိုနိုင်ငံသားအလုံးလို့ခံစားခွင့်ရရှိသင့်ပါတယ်လို့အာလန်တန်ကိုစလီကပြောသွားတာဖြစ်ပါတယ်။ဒါအပြင်ရန်ကုန်ရှိအမေရိကန်တန်ယုံနှင့်ဗြိတိန်တန်ယုံပါဝင်တန်ယုံကိုယုံတို့ကလည်း2015နိုဝင်ဘာလရွေးကောက်ပွဲတွေတွင်ဘာသာရေးကိုခုံရုံးအသုံးချမှုတွေပြုလုပ်မှစိုးရိမ်တဲ့အကြောင်းပူးတွဲကြေညာချက်ထုတ်ပြန်ခဲ့တာဖြစ်ပါတယ်။ခုလိုထုတ်ပြန်တာကိုမြန်မာအစိုးရနိုင်ငံခြားရေးဌာနကဒီလိုထုတ်ပြန်တာဟာမြန်မာပြည်သူတွေရဲ့ကြိုးပမ်းအားထုတ်မှုကိုလူလူရှုရရောက်တယ်လို့တုံ့ပြန်ခဲ့တယ်လို့မြန်မာနိုင်ငံသားဌာနအနေနဲ့ရွေးကောက်ပွဲအောင်မြင်စွာကျင်းပနိုင်မှုတွေအပြည့်ထောက်ခံမှုကိုအတိမတ်ပြုပေးမယ်အပြုသဘောမဆောင်တဲ့မလိုလားအပ်တဲ့အခြေအနေမျိုးဖြစ်ပေါ်စေနိုင်တာကိုစိုးရိမ်မကင်းဖြစ်မိတယ်လို့လည်းတုံ့ပြန်ခဲ့ပါတယ
်ဒေါ်လာသန်းစူးစီးတင်ပြခဲ့တာပါခင်ဗျာဗာတီကန်နန်းတော်ကပိုယဟန်မင်းကြီးဖရန်စစ်ဆာအင်ဂါနေ့ဒီကနေ့မှာပဲအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီကိုကြွားရောက်လာမှာဖြစ်ပါတယ်ယဟန်မင်းကြီးရဲ့ခီးစဉ်နဲ့ပတ်သက်လို့တင်ပြခြင်းပါတယ်။ပိုယဟန်မင်းကြီးဖရန်စစ်ဟာကျူးဘားကောင်းဆောင်ကက်စထရိုညီအကိုတို့နဲ့တွေ့ဆုံပြီးတနင်္လာမနေ့တုန်းကကျူးဘားနိုင်ငံမြို့တော်ကနေနိုင်ငံအရှိတ်ချမ်းကကက်စထရိုညီအကိုတွေရဲ့ဇာတိမြေကိုတွားရောက်လည်ပတ်ပါတယ်။1959ခုနှစ်ကကျူးဘားကျွန်းနိုင်ငံကိုအုပ်ချုပ်လာခဲ့တဲ့ဖီဒဲကက်စထရိုနဲ့ရာဟူကက်စထရိုညီအကိုတွေကိုတွေ့ဆုံပြီးတရက်ကြာမှာအခုလိုသူတို့ရဲ့ဇာတိမြေအိုဂင်းကိုတွားလာဖြစ်ပါတယ်။တကယ်တော့ဒီအိုဂင်းမြို့ဟာမြို့တော်ဟာဗာနာကနေမိုင်900ခန့်ဝေးပြီးအဲ့ဒီမြို့မှာရာစုနှစ်တွေနဲ့ကြီရှိလာခဲ့တဲ့မြန်မာလူနဲ့လဝါကတ်တိုင်ကြီးကြောင့်နာမည်ကြီးတဲ့မြို့လည်းဖြစ်ပါတယ်။တနင်္ဂနွေနေ့တုန်းကလည်းဟာဗာနာမြို့တော်ကတရားပွဲတော်ကြီးတစ်ခုမှာပိုယဟန်မင်းကြီးကအတွေ့အကြုံအဆိုင်ရာအန္တရာယ်ကြီးမားမှုကိုသတိထားကြဖို့ကျူးဘားနိုင်ငံသားတွေကိုသတိပေးခဲ့ပါတယ်။အဲ့ဒီတရားပွဲကိုဟာဗာနာမြို့ကတမိုင်းဝင်တော်လှန်ရေးရင်မြန်မာကျင်းပခဲ့ရမှာလူအုပ်ကြီးနဲ့ပြည့်နှက်နေခဲ့ပါတယ်။ဘုရားမင်းကြီးမိတ္တံကတော
့ Este hacernos cargos por amor no apunta a una actitud de servilí
မိတ္တတရားရှိထားပြီးသူတစ်ပါးအပေါ်အကျဉ်းနာဂရုဏာနဲ့လှုပ်ဆောင်ပေးတာဟာတင်ငယ်စရာကိစ္စမဟုတ်သလိုသူတစ်ပါးအပေါ်အောက်ကျတဲ့လုပ်ရလည်းမဟုတ်ပါဘူးကိုညီကိုမောင်နှမသားချင်းတွေလိုစိတ်ထားနဲ့ရုပ်ပေးရရောက်ပါတယ်အခုလိုမိတ္တထားပြီးတော့တိယတိယနဲ့လှုပ်ဆောင်ပေးခြင်းဟာလူတွေခံစားနေရတဲ့ဝေဒနာကိုတတ်တအောင်စိတ်ကူးတက်တက်နဲ့မဟုတ်ပဲလက်တွေ့မျှဝေခံစားတဲ့သဘောလေးဖြစ်ပါတယ
်ကျူးဘားနဲ့အမေရိကန်နိုင်ငံတွေကြား2014ခုနှစ်ကစခဲ့တဲ့လျှို့ဝှက်ဆွေးနွေးပွဲတွေအောင်မြင်အောင်လို့ပိုယဟန်မင်းကြီးကနောက်ကွယ်ကနေကူညီခဲ့တာပါရလအဖြစ်53နှစ်ကြာတင်းမာနေခဲ့တဲ့ကျူးဘားနဲ့အမေရိကန်နိုင်ငံကြားတန်တမာအဆက်ဆံတွေပြန်ဆနိုင်ခဲ့ပြီးဟာဗာနာနဲ့ဝါရှင်တန်ဒီစီမှာနှစ်နိုင်ငံတန်ယုံတွေအပြန်အလှန်ဖွင့်နိုင်ခဲ့ပါတယ်ပိုယဟန်မင်းကြီးဖရန်စစ်ဟာသူ့ရဲ့ကျူးဘားခီးစဉ်ပြီးရင်ဒီကနေ့မှာအမေရိကန်နိုင်ငံကိုရောက်လာမှာဖြစ်ပြီးသမ္မတဘရက်အိုဘားမားနဲ့တွေ့ဆုံမှာဖြစ်တယ်လို့အမေရိကန်လွှတ်တော်နဲ့ကုလသမဂ္ဂအထွေထွေညီလာခံမှာလည်းမိခွန်းပြောဆိုမှာဖြစ်ပါတယ်။စက်တဘာလ23ရက်ဗုဒ္ဓနေ့ကျရင်ဝါရှင်တန်ဒီစီမှာရှိတဲ့ကက်သလစ်ဘုရားကျောင်းတော်ကြီးမှာပိုယဟန်မင်းကြီးနဲ့ကက်သလစ်ဘာသာရေးဂိုင်းကောင်းဆောင်တွေဘာသာဝင်တွေနဲ့တွေ့ဆုံပြီးဆုတောင်းပွဲတွေလုပ်ကြပါမယ်။အဲ့ဒီပွဲကိုမေရီလန်းပြည်နယ်မှာနေထိုင်တဲ့ချင်းတိုင်းသူဒေါ်အမ်မလီလည်းတက်ရောက်မှာပါ။ပိုယဟန်မင်းကြီးရဲ့ဝါရှင်တန်ဒီစီခီးစဉ်နဲ့ပတ်သက်လို့သူကအခုလိုမှတ်ချက်ပေးပြောဆိုပါတယ
်။အန်ဒီတို့ကိုပွဲတဲ့ခရစ်တော်ဘုရားကလောကမှာရှိခဲ့စဉ်တုန်းကသူ့ရဲ့ကိုယ်စားလှယ်အဖြစ်ဖြင့်ဟိုပီတာဆိုတဲ့ဟိုပုဂ္ဂိုလ်ကြီးကိုသူခန့်ခဲ့တယ်လေအတင်းတော်ဆောက်ရှောက်ဖို့။အဲ့တော့အဲ့ဒီအစဉ်ဆက်တိုင်းပဲဒီယဟန်မင်းကြီးကနောက်ဆုံးဒီပီတာရဲ့အရာတို့ညာကံကိုဆက်ခံတယ်လို့ဆိုတော့ဘုရားသခင်ကိုယ်တိုင်ခန့်ထားတဲ့ကိုယ်စလေကြီးဟိုလာတိတ်မယ်ဆိုတော့ဝန်တာမျောလင့်တာပေါ့နော
်ကက်သလစ်ဘာသာဝင်တွေရဲ့ဝါရှင်တန်ဒီစီကဆူတောင်းပွဲကြီးကိုကဘာအရရက်ကကက်သလစ်ဖုန်းတော်ကြီးတွေတက်ရောက်ကြမှာဖြစ်တယ်လို့မြန်မာနိုင်ငံကကက်သလစ်ဆရာတော်ဘီရှော့ဖီလစ်ယန်ကမ်တင်လည်းတက်ရောက်ဖို့ဝါရှင်တန်မြို့တော်ကိုရောက်ရှိနေပါတယ်ခင်ဗျာတော်ရရှိနေခုနားဆင်နေရတာက VOA အတန်လွင့်အစီအစဉ်တွေပဲဖြစ်ပါတယ် VOA ကထုတ်လွှင့်တဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့ဒေသချင်းတောင်းညင်တယ်ဆိုရင်တော့ VOA ရဲ့ email လိပ်စာ burmese@voanews.com ကိုစာရေးသားပေးပို့နိုင်တယ်လို့စာလိုက်ကတစ်ဆင့်ဆက်သွယ်မယ်ဆိုရင်စာလိုက်တက်တာမှ855ရန်ကုန်စာလိုက်ကြီးပဲဖြစ်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိ လိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မစရောညီမနေ့6နိုင်ခွဲရှိပါပြီ VOA American တန်ရဲ့အင်္ဂါနေ့မနေ့ဖက်အစီအစဉ်ကိုမနေ့9နိုင်အထိလိုင်းနိုမီတာ32 40 50နဲ့လိုင်းလ190တို့ကနေဆက်လက်တင်ဆက်နေပါတယ်အခုဒုတိယနိုင်ခွဲအတွင်းအင်္ဂလိပ်သင်ခန်းစာကိုလေ့လာရမှာဖြစ်တယ်လို့သုဒ္ဓဆောင်လင်း American တခွင်အစီအစဉ်နဲ့စီဝါရေးကဏ္ဍကိုတင်ဆက်တဲ့အခါမှာတော့
ကျွန်တော်ရဲ့ private sector ဘောတော့ညီမနိုင်ငံဆောင်တော့အတင်းကျွားတယ်ကျွန်တော်က2012ခုနှစ်ကစပြီးဒီရန်ကန်သားရှိကော်မတီဆိုဖွဲ့တယ်အခုရောမှကျွန်တော်ကဟိုအစိုးရကြီး
မကြခင်မှာနားဆင်ရဖို့ရှိပါတယ်အခုတော့ကမ္ဘာမီဒီယာတွေမှာဖော်ပြနေတဲ့မြန်မာပြည်ဆိုင်ရာအရိဒအဘောနဲ့သတင်းဆောင်မားတွေကိုကြားရပါမယ်ဦးစံမိုးဝေကစူးစီးတင်ဆက်ထားပါပ
ါပထမဆုံးတင်ပြပေးချင်တာကတော့ထိုင်းနိုင်ငံတို့ဒနေရှင်သတင်းစာမှာဖော်ပြထားတဲ့ဆောင်းမားတစ်ပုဒ်ပါ AFP သတင်းဌာနကရေးသားထားတာဖြစ်ပါတယ်မြန်မာနိုင်ငံမှာလက်ဝဲဘက်ကိုကပ်ပြီးတော့မောင်းနေတဲ့ရင်မောင်းစနစ်ကျင့်သုံးဖို့စဉ်းစားနေပြီဆိုတဲ့အကြောင်းရေးသားထားတာဖြစ်ပါတယ်မြန်မာနိုင်ငံမှာလက်ရကပ်မောင်းစနစ်ကျင့်သုံးနေတယ်ဆိုပေမဲ့မော်တော်ယာဉ်အများစုရဲ့ရင်မောင်းနေရာတွေကညာဘက်ချမ်းမှာပဲရှိနေတာကြောင့်စိုးရင်စရာဖြစ်နေတဲ့အတွက်လက်ဝဲကပ်မောင်းစနစ်ပြုလုပ်ဖို့အတွက်စဉ်းစားရတာဖြစ်တယ်လို့နိုင်ငံပိုင်သတင်းမီဒီယာတွေမှာတနင်္ဂနွေနေ့ကဖော်ပြထားတယ်လို့ဆိုပါတယ်လွန်ခဲ့တဲ့နှစ်ပေါင်း40ကျော်ကာလကအယူဆွဲကြည့်ပြီးတော့နာမည်ဆိုးနဲ့ကြော်ကြားခဲ့တဲ့ဥနေဝင်လက်ထက်ကအဲ့ဒီလက်ရကပ်မောင်းစနစ်ကိုကျင့်သုံးခဲ့တာလို့ဆိုပါတယ်ဘာကြောင့်ဒီစနစ်ကိုကျင့်သုံးခဲ့ရတာလဲလို့တဲတဲကွဲကွဲပြောဆိုတာမျိုးမရှိပေမဲ့ဘေးရင်ယရိယာရီရဲ့တိုက်တွန်းချက်အရယရိယာချီတာဖြစ်နိုင်တယ်လို့အများကပြောဆိုနေတဲ့အကြောင်းရေးသားထားပါတယ်ဒါပေမဲ့မြန်မာနိုင်ငံရဲ့60ရာခိုင်နှုန်းသောမော်တော်ကားတွေမှာယာဉ်မောင်းသူတွေဟာလက်ရပဲထိုင်ကုန်မှာထိုင်နေကြရလိမ့်ရှိပါတယ်ဘာကြောင့်လဲဆိုတော့ကားအများစုကဂျပန်နိုင်ငံကနေတင်သွင်းလာတဲ့တပတ်ရည်ကားတွေဖြစ်နေလို့ပဲလို့ထောက်ပြထားပါတယ်လက်ရကပ်မောင်းစနစ်မှာညာဘက်ချမ်းမှာကားမောင်းသူကထိုင်ရတော့ရင်ကြော်တက်ရတဲ့အခြေမျိုးမှာရှေ့ကလာတဲ့ရင်ကြောကိုကောင်းကောင်းမမြင်နိုင်ဖြစ်ရတဲ့အတွက်အန္တရာယ်ရှိပါတယ်။ဒါကြောင့်ဒီလိုမူမမှန်ဖြစ်နေတာကိုအစိုးရကပြင်ဆင်ဖို့စီစဉ်နေပြီးစသဖြင့်ရေးသားထားပါတယ်။အပြည့်အစုံကို thenationmultimedia.com online မှာဖတ်ရှုနိုင်ပါတယ်။နောက်ဆက်လက်တင်ပြပေးမှာကတော့ The Korea Herald သတင်းစာမှာအောက်ဟျွန်ဟူးရေးသားထားတဲ့ဆောင်းပါးဖြစ်ပါတယ်။ကိုရီးယားနိုင်ငံဟာမြန်မာနိုင်ငံကဒုက္ခသည်တွေကိုလက်ခံစောင့်ရှောက်မှုပေးတော့မယ်ဆိုပြီးတော့ခေါင်းစဉ်တက်ထားပါတယ်။ကုလသမဂ္ဂရဲ့ဒုက္ခသည်ရွှေပြောင်းအခြေချရေးအစီအစဉ်ရအကူအညီပေးတဲ့အနေနဲ့မြန်မာနိုင်ငံကဒုက္ခသည်တွေကိုတောင်ကိုရီးယားနိုင်ငံမှာအခြေချဖို့လက်ခံမှာဖြစ်တဲ့အကြောင်းတောင်ကိုရီးယားပြည်ထောင်စုဝန်ကြီးဌာနကပြောဆိုတယ်ဆိုပြီးတော့ရေးသားထားတာပါ။ထိုင်းမြန်မာနယ်စပ်မဲဆောက်မြို့မှာရှိတဲ့ဒုက္ခသည်30ရဲ့အချက်လက်တွေကိုစီစဉ်မှုပြုလုပ်နေပြီလို့ဝန်ကြီးဌာနကပြောလိုက်ပြီးရှေ့လာကြရင်လူတွေတွေးဆုံမေးမြန်းမှုတွေပြုလုပ်မယ်လို့ဆိုပါတယ်။ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံးရဲ့အတိမတ်ပြုထားတဲ့ဒုက္ခသည်တွေကိုလက်ခံစောင့်ရှောက်ရမယ်လို့2013ခုနှစ်ကပြဋ္ဌာန်းလိုက်ပြီးတဲ့နောက်တောင်ကိုရီးယားနိုင်ငံဟာအဲ့ဒီဥပဒေကိုပထမအဦးဆုံးလက်ခံကျင့်သုံးခဲ့တဲ့အာရှတိုက်နိုင်ငံတနင်္ဂနွေဖြစ်လာခဲ့တယ်လို့ထောက်ပြထားပါတယ်။မြန်မာဒုက္ခသည်တွေကိုရွေးချယ်ရတဲ့အကြောင်းကတော့တခြားဒုက္ခသည်တွေထက်စာရင်ယဉ်ကျေးမှုနောက်ခံတမိုင်းကြောင်းတူညီမှုရှိပြီးကိုရီးယားမှာအခြေချပြီးသားမြန်မာလူမှုအတိုင်းဝိုင်းကတဆင့်ကိုရီးယားလူမှုအတိုင်းဝိုင်းနဲ့တဟဆာတညီမျှအောင်ပေါင်းဆက်ပေးနိုင်လိမ့်မယ်လို့ယူဆထားလို့ဖြစ်တဲ့စသဖြင့်ရေးသားထားပါတယ်အပြည့်စုံကို The Korea Herald သတင်းစာမှာဖတ်ရှုနိုင်ပါတယ်နောက်ဆုံးတင်ပြပေးချင်တာကတော့ The Straits Times သတင်းစာမှာရေးသားထားတဲ့ဆောင်းပါးဖြစ်ပါတယ်မြန်မာနိုင်ငံကစစ်တပ်အကြီးအကဲကနိုင်ငံတွင်းအမျိုးသမီးတမရတယောက်ဖြစ်လာမယ်ဆိုရင်သူ့အနေနဲ့ကြိုးဆိုတယ်လို့ပြောဆိုတဲ့အကြောင်းခေါင်းစဉ်တက်ရေးသားထားတာပါမြန်မာနိုင်ငံမှာအာဏာကြီးတဲ့စစ်တပ်အကြီးအကဲကစက်တင်ဘာလ21ရက်နေ့မှာအခုလိုပြောဆိုလိုက်တာကြောင့်တမရယာဒူဆက်ခံခွင့်မရရှိအောင်ကန့်တခံထားရတဲ့ဒေါအောင်ဆန်းစုကြည်အတွက်တော့စိတ်သက်သာရာအနေငယ်ရစီပါလိမ့်မယ်ဆိုပြီးတော့ရေးသားထားပါတယ်။လာမယ့်နိုဝင်ဘာလရွေးကောက်ပွဲမှာဒေါအောင်ဆန်းစုကြည်ရဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဟာတိတိတသာအနိုင်ရရှိလိမ့်မယ်လို့မျှော်လင့်ထားပေမဲ့သူမအနေနဲ့တော့တမရယာဒူးကိုဆက်ခံနိုင်ခွင့်ရှိမှာမဟုတ်ပါဘူး။ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကသူ့အနေနဲ့ကြိုဆိုတဲ့အကြောင်းမိခင်ရဲ့ Piusu, Piotta Mune, General Diniago, Yoshi Lara Pite, John Cuso in Tamaro, Dimale, Mudami, Simudanigo, Taitan, Yarigo, Pene, Pite, John Satapin, Piosu, Relu, Topia, Yida Tabare, NLD Padia, Nayakai, Ute Ugaro, Tananga Loma, Mesa Nashin, Sini, Biamara, Pinde, Relu, Piosu Gabi, Natan Sangaguni, Yuka Boyha, Diamatamu, Shiva Manasurau, Megon Tosia, Pinde, John Pioja, like the Satapin, Yida Tabare, a piece of the Straits Time Tarinzama, Pashu Nemarekmia.
ရွေးကောက်ပွဲမှာမဲပေးနိုင်ဖို့အတွက်မဲစင်းရဲမှာပါမပါစစ်ဆေးရမယ်နောက်ဆုံးရက်ဟာ 28 ကိုယ့်ရဲ့အမြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အသက်ဖိုင်နဲ့ပဲဖြစ်ဖြစ်ပို့ထားလို့လည်းရပါတယ်။ VOA ရဲ့ဖုန်းနံပါတ်က1-239-2365-9998လေးဖြစ်ပြီးတော့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့တောရရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ရှင်။
Not
bat and eyelash.
Pibare, salumbanga, not, not, mahotabo, bat, batka, diniama, kriapi, don't happy, kadago, solubare, eyelash, eyelash garo, mietam, pibare, dajamalus, kabak kulunye, lunga, dibe garo, mietangu, makate, boba, chimaru, miama male, mietangu, makapu, sule, don't shida, dorashimia, dibi pibali me. Dajan, not bad and eyelash, idiom a debe garo. The cuckoo so ware piane, jung dui niarang ma, ka ebe, beluma, piambi, mdom yambu, an alem de salemso, wene mu, sade, kanzajet we go, mabiade, the bob pibare. The needle, pa mamma pitalu, needed the bobo shin. Di donne badelu, George Groby de umago, nasin jijayao.
Her father did not bat an eyelash when his daughter told him she's getting married.
Tu tu miga tu enang pyu do me lo tu phe ko pyo ro tu phe ga be lo ma sait lo sha mu mya ge u ba ma ma phit lo ge lo de bi ya ba de u ma ko naw ta khaw na sin chi ja ya aw.
Her father did not bat an eyelash when his daughter told him she's getting married.
A tin sia sait thi kai sia phit bi me lo le ba ma ma phit lo be tong pyan ne su yin be lo pyo ma le.
Not bat an eyelash.
Lupiolu yabare. Eragaro, digrim netwe, timpia kere, idiom atome pipare.
American idiom, though English thing, Anzarigo, view a menekinema, dolala tanga, tinsanida pipare, goodo, see why you canago, nothing abame. Mimanangama poesida, nangano, a yan san tashi comedy in ine. သမ္မတထားတဲ့အတိုင်းအရန်ဆန်းတူလောင်ရေးကိုဦးစားပေးလှုပ်ဆောင်တဲ့လို့မြန်မာနိုင်ငံစံစဘာအသင်းချုပ်တာဝန်ရှိသူတွေကပြောပါတယ်။ဒါမှလည်းမကြခင်ကဖြစ်သွားခဲ့တဲ့ရေကြီးရေရှမ်းမှုတွေကိုအရေးပေါ်အခြေအနေနဲ့ရင်ဆိုင်ရတဲ့အခါလိုအပ်တဲ့သူတွေကိုအကူအညီချက်ချင်းပေးနိုင်မှာဖြစ်တယ်လို့ဇင်းနှုံးရုတ်တရက်ထိုးတက်မှုကိုဟန်တားနိုင်မယ်လို့ပြောပါတယ်။မြန်မာနိုင်ငံစံစဘာအသင်းချုပ်ဒ
ဒီကြည့်မှုကြောင့်ပျက်စီးသွားတဲ့လေယာဉ်ကြီးတွေပြန်လဲထူထောင်ရေးအတွက်ကတော့တော်တော်လေးအချိန်ယူလို့ဆောင်ရအောင်မယ်ထင်တယ်နော်ဆရာ
။ညနေဆက်ယူအတွက်ပြန်လဲပြီးမွေးညင်မှုအတွက်ဒါအတွက်လည်းကျွန်တော်တို့ကလိုအပ်တဲ့အရင်းအနှီးပေါ့နော်။အရင်းအနှီးဆိုတာငွေကြီးတဲ့ကျွန်တော်တို့လိုအပ်တဲ့ဆက်ယူတဲ့ဆိုတဲ့ခုနကမျိုးစဘာအနေဩဇာနောက်ဒီခုနပြောတဲ့ဆက်ွေးနီးပညာပေးမှုဒါတွေရတဲ့ကျွန်တော်တို့လိုအပ်တယ်။ညနေ ဝင်းမြူရေးအတွက်ဆိုရယ်သူဝင်းမြူရေးငါဆိုရယ်ငါနဲ့ပတ်သက်တဲ့ဒါခုနဒီလိုရတဲ့ဒီရင်းကြီးဓာတ်တွေလိုအပ်ချက်တွေရှိနေအောင်နော်ဒါတွေကတော့ခုနပြောလို့ဒီပြည်ပြောဟာပြန်လဲပြီးကျွန်တော်ပံ့ပိုးမှုပေးမှာပဲကျန်တဲ့ကျန်တဲ့ထူမှာပေါ့အဲ့လိုမဟုတ်ဘူးဆိုတော့ကျွန်တော်ကဒီရင်းဘက်ကတော့ရှော့တော့၄-၅နှစ်တိကျွန်တော်ကသွားနိုင်နေနေတာရှိပါတယ်နောက်ပါပြရမယ်ဆိုရင်ခုနလေသမားရဲ့လေဆက်မလုပ်နိုင်တဲ့အတွက်ကြောင့်လို့လေယာဉ်တွေဆုံးခွာပြီးတော့မှအမျိုးတက်လာပဲသူတို့ဘီဘောက်ကိုထွက်ခွာသွားတဲ့ခါကျရင်နောက်ရည်ချီမှာလဲကျွန်တော်ရဲ့အတိုင်းအမီရေခုန GDP ရဲ့အထိခိုက်မယ်နောက်တော့ခုနလေယာဉ်လုပ်ငန်းဝင်မှရှိတဲ့လေသမားတွေအတွက်ဆုံးရှုံးမှုရှိတာမယ်နောက်ရည်ချီဆိုရင်ဌာနရိတ်ခါပုံလုံးရေးတော့ပါကျွန်တော်အထိခိုက်လာတဲ့အနေအထားမျိုးရှိတာနေမှာ
မြန်မာနိုင်ငံမှာဆရာဟိုအရန်တူလောင်ထားတဲ့ဆန်တွေပါလိရှိသလားဆရာဟိုနှစ်စင်ပေါ့နော်ဒီပုံမှန်အဖြစ်ဟိုနိုင်ငံတော်အစိုးရပဲဖြစ်ဖြစ်ဆရာတို့စံပါအတင်းကြောက်ကပဲဖြစ်ဖြစ်ပေါ့ဟိုအများသောအဖြစ်တော့နိုင်ငံတော်အစိုးရကဒီအနောက်နိုင်ငံတွေမှာဆိုလဲလှုပ်လေးရှိကြလေသူတို့အရန်တူလောင်ထားတာအိန္ဒိယမှာဆိုလဲအဲ့လိုသူတို့တူလောင်ထားတာတွေရှိတယ်မြန်မာနိုင်ငံမှာအဲ့လိုမျိုးရှိသလားဆရာဘယ်လောက်ရှိလဲအ
ဲဒီကတော့ဒေါင်းဆိုင်ရောကျွန်တော်ကအာဆီယံ plus 3ဆုံးဖြတ်ထားတာတော့ကျွန်တော်ဗမာပြည်ရဲ့ခွဲတဲ့အတန်းချင်းတောင်းလေးတောင်ပေါ့နော်တူတော်ရမယ်ဟာတော့ဒါတော့ရှိပါတယ်ကျွန်တော်ရဲ့ private sector ကပေါ့နော်မြန်မာနိုင်ငံဆန်တော်အတင်းကြောက်ရတယ်ကျွန်တော်က2012ခုနှစ်ကစပြီးတော့ DSA သားရှိကော်မတီဆိုဖွဲ့တယ်ဖွဲ့ရောမှကျွန်တော်ကဟိုအစိုးရစီက10ဘီလီယံပေါ့နော်ဒါကိုချင်းဝင်နေတဲ့သူကပြီးတယ်ကျွန်တော်တို့ private sector ကနေပြီးတော့ 3.5 ဘီလီယံတမမ1ဘီလီယံအားလုံးပေါင်း 14.5 ဘီလီယံပို့ကျွန်တော်က buffer stock ဆိုပြီးကျွန်တော်ကထားခဲ့တယ်ပေါ့နော်အဆန်းနေဆိုတော့အကန်ကန်ဆိုးဆိုပါပဲပေါ့နော်ဒီ2014မှာကျွန်တော်ကတောင်းဝင်တယ်မှာကျိုးစီဝါကာဝေးနဲ့မြင့်နေဥတွေပေါ်လာတဲ့အခါကျတော့ဒီဥတွေကကျတော့ဥဆောင်ကော်မတီဆိုတာနိုင်တော်ဒုသမဥစည်းပြောမှာဖွဲ့လိုက်တယ်ဖွဲ့လိုက်တဲ့အခါကျတော့ကျွန်တော်ကအရေးစံဓာတ်ရှိကော်မတီဆိုတာမလိုတော့ဘူးပေါ့နော်လိုတဲ့အတွက်ကြောင့်ကျွန်တော်ကစိုးရအောင်လည်းပြဿနာပြန်ဟလိုက်တယ်သူ့ကိုကြွေးပြန်ဆက်လိုက်တယ်ကျွန်တော်စီကအခုကတည်းကစည်ရင်ရှင်းနေဖြတ်သိမ်းနေတာလုပ်နေရပါတော့အလောဆက်ပြောရရင်တော့ကျွန်တော်ဒီကိုစီယာကန္နာဆန်သွားအတင်းကျုံနေနေရဒီကြားအရေးစံဘာဖာစတော့လောက်ထားတာမရှိဘူးလက်ရှိရောကျွန်တော်ကကိုယ်ရတင်းဝင်ကတော့ကုမ္ပဏီ export လုပ်တဲ့ကုမ္ပဏီနောက်ဆန်ဆက်ပိုင်းကြီးနောက်ကျန်တဲ့တင်းဝင်လေသမားတွေသူတို့မှရှိတဲ့ဟာကို store ကိုကျွန်တော်ကပြန်ပြီးမြေတားရက်ခံပြီးတော့လူလက်ရှိဖြစ်သွားတယ်ပြဿနာဖြစ်သွားတယ်ဆက်ဆက်ဖြစ်တဲ့အချိန်မှာကျွန်တော်ကဒါကိုရောက်ချပြီးကိုစီစဉ်ဆောင်ရွက်ပေးရတာဖြစ်တယ်ကျွန်တော်တို့မှအရင်ကဗုဒ္ဓရကဏ္ဍမှာဒါနိုင်ငံတော်ရစံသားရှိဆိုပြီးတော့တရားကောင်းစဉ်တစ်ခုအနေနဲ့ရှိခဲ့ပြီမဲ့ဒီရည်ကြီးနေမှုမှဖြစ်ပြနေမှာပဲဒီဟာတော့ကွန်ပဏီကတော့မဖြတ်သေးဘူးသူကလုပ်ငန်းတွေအားလုံးကကျွန်တော်ကစည်ရင်းပြန်ဆက်နေစည်ရင်းရှင်းတဲ့အနေအထားမျိုးဖြစ်နေဆိုအဲ့ဒီအနေအထားမျိုးတော့ရှိပါဘူးခုနပြောတဲ့ကွန်ပဏီရဲ့ဟိုဥတွေကြတဲ့နေဥတွေထွက်တာတစ်နှစ်လောက်ကြာပြီဥတွေတွေရောဘာမှတော့ထွက်မလာလို့မလာသေးဘူးနော်ဒါပေမဲ့ကျွန်တော်ကဒီဘက်ကအရှိရဟာတယ်မလို့ရတော့ဘူးဆိုတော့ကျွန်တော်ကစံပြန်တောင်းတော့မှာပြန်တောင်းတော့ပြန်ဆက်လိုက်ရတယ်နောက်စည်ရင်းရှင်းနေတော့နေတာဖြစ်တယ်ဆိုအဲ့ဒီအနေအထားတော့ရှိပါ
အဲ့တော့ဟိုနိုင်ငံတော်အစိုးရဒီကော်မတီဖွဲ့ထားပေးမယ်လေစောစောဆရာပြောသလိုလက်တွေ့အကောင့်ထဲဖုံးမွက်လည်းဘာမှမရှိဘူးစောစောဟိုတကယ်တော့ပုဂ္ဂလိကတွေကိုတူလောင်ဖို့မလိုတော့ဘူးလို့ပြောရင်နိုင်ငံတော်အစိုးရသူ့ရဲ့တူလောင်မှုအားကိုမြင့်တင်ရမယ်အနေထားရှိတာပေါ့ balance မြအောင်လေဟုတ်တယ်မလား
မှန်တယ်မှန်ဟုတ်တယ်ပေါ့
အဲ့တော့အဲ့ဒီလိုမျိုးအရန်အခုဆိုရင်ပဲလက်တွေ့ဟိုအချိုးဟိုအချိုးတရားမှုဟာဖြစ်လာပြီအရန်တူလောင်မှုမရှိတော့ဟိုဟာပေါ့ဟိုဟိုတဘာဘေးရနေဆိုတော့ဟိုဘယ်သူမှကြိုပြောလို့မရတဲ့ခါကျတော့အခုရုပ်တရက်ရင်ဆိုင်ရတဲ့အနေအထားအရကျွန်တော်တို့အခက်ကြုံရတဲ့အနေအထားမျိုးဖြစ်လာတော့ဒီလိုမျိုးသူအရန်တူလောင်ထားတာကရောဆရာတို့စံစဘာအတင်းချုပ်အနေနဲ့ဘလောက်အရေးပါတယ်လို့မြင်တယ်လဲဆရာအရေးဟိုဟာပေါ့ဒီမြမစံစည်းကွက်အတွက
်ကျွန်တော်ကတော့ဒီဟာတော့ကျွန်တော်နေတော့လှုပ်တဲ့နေလို့မြင်တာပေါ့နော်ဘာလို့ဒီလှုပ်တဲ့နေဆိုတာအာဆီယံကပြောတဲ့သူပြောတဲ့ဒီကံကြီးတောင်းလေးတောင်းလေးကကျွန်တော်တို့ကမလုံလောက်နိုင်ဘူးပေါ့နော်။အော်မလုံလောက်နိုင်တဲ့ဆိုရင်ကျွန်တော်ကနှစ်ခုပေါ့အကြောင်းအရာနှစ်ခုအတွက်ကြိုးရှိရလို့မြင်တယ်။ဒီမှတ်တည်းအခြေအရတော့ခုနရေးဖို့အချိန်နေမှာပေါ့နော်။ဖြစ်ပါကျွန်တော်တို့လည်းဒါအရင်တုန်းကအရှိတုန်းကလည်းရခိုင်ကွန်ပလိတ်ဖြစ်တုန်းကရခိုင်ပူရတယ်။နောက်ကချင်းမှာခုနပြောတဲ့ဒီစစ်ပေးချောင်းတွေအတွက်ကျွန်တော်ပူရတာရှိတယ်။ဒီနေ့နိုင်တိုင်းဆန်ပြတဲ့ပူရတဲ့ကိစ္စမျိုးတွေရှိတယ်။နောက်ကျန်တဲ့ရေးပေးပြတဲ့ပြဿနာကကူညီပေးတာမျိုးတွေရှိတာပေါ့နော်။အဲ့ဒီအပြင်တော့ဘာလုပ်ပေးလဲဆိုရင်ကျွန်တော်ဒီမှာဒီနေ့စနေနေ့ထိုးဆိုင်ရဒီစဘာပေါ်လေခုနပြောတဲ့ဒီလွန်မှာဒီဇင်ဘာဇန်နဝါရီဆိုဈေးကြတာအပဲချင်းမှာဈေးတက်တယ်ဆိုရင်ခုနအခုဘာလို့ဝါကောင်းမို့နော်ရှင်းလာပိုင်းပတ်ဝန်းကျင်တော့ဆိုရင်ကျွန်တော်ကဈေးတက်တယ်ဒါနေ့တိုင်းနေ့တိုင်းဖြစ်တော့ဈေးကြတဲ့အချိန်ညရင်ဝယ်မဲ့လူမရှိဘူးအဲ့ဒီအချိန်မှာကျွန်တော်အရန်ဆန်ထွက်ပြီးဝယ်ပြီးတော့ဒီသမားတွေအတွက်ဘာဖာဖြစ်တယ်ဘုရားတို့လည်းခံနိုင်ရင်ရှိဈေးတက်တဲ့ခုနသစ္စာမရှိတဲ့အချိန်ဒီမှာမှကျွန်တော်ကဒီခုနပိုင်းရှင်းလာပိုင်းဆိုရင်စံလေးတည်တဲ့အခါကျတော့ဒါမှလည်းလုပ်ရစားရတယ်ခက်ခဲဖြစ်တယ်။ဒီတစ်ခါသူတို့ကျွန်တော်ကခုနတင်းတော်နဲ့နှုတ်နဲ့ကျွန်တော်ကခုနစံဆိုင်ဖြွင့်ပြီးရောင်းချပြီးတော့ အဲ့တော့ခုသာခံတာရှိရ price stability ပေါ့နော်ဒီအတွက်လည်းအကျိုးရှိရဆိုကျွန်တော်မြင်တာတော့ဒီလက်ရှိကျွန်တော် private sector ဒီခုနကပြောရန်စံထားကြည့်ကြီးကြပ်မှုကုန်ပြီဆိုတာမလိုရတော့ဘူးဆိုရယ်ကျန်တဲ့ company တခုကနေပြီးတော့ဒီကိုစားဆောင်ရွက်ပေးဖို့လိုမယ်ပေါ့နော်ဒါပေမဲ့ခုနအကျိုးနှစ်ခုရမယ်တခုကလည်းဆက်ဆက်စားဖြစ်တဲ့အချိန်မှာအခုတည်းပေါ့ first store ရှိနေမယ်ဒီမှာနေကြရတယ်ဈေးနှုန်းတိတ်ကြီးတဲ့အချိန်မှာလည်းအဲလက်လုပ်လက်စားရတဲ့ကိုဈေးနှုန်းပြန်ချပေးမယ်နံပါတ်3ချက်ကအဲ့ဒါမှရေးသေးတဲ့အချိန်မှာဒိုင်းနာတစ်ခုနဲ့ဝယ်ရင်ချိန်နိုင်ရောကျွန်တော်မြင်တယ
်။ဟုတ်ကဲ့ဒါတကယ်တော့နိုင်ငံတော်အစိုးရအကြမ်းမတ်နဲ့လှုပ်တင်တဲ့ကဏ္ဍပေါ့။
ပြည်မကြီးလိုရမယ့်ဟာလို့ကျွန်တော်မြင်တယ
်။နောက်တစ်ခုကဆရာကြီးအခုမြန်မာနိုင်ငံအနေမှာပေါ့နော်တစ်နှစ်တစ်နှစ်ဒီစံစားသုံးတဲ့ပမာဏဝယ်ယူသုံးစွဲမှုပမာဏဟာ consumption ကဘယ်လောက်ရှိလဲဆရာ
။ကျွန်တော်ကတော့အတွက်ပြရလို့ပေါ့ကျွန်တော်တို့ကထွက်တာကဒီ14နဲ့ပေါ့ method တန်ထွက်တယ်သုံးတာကျွန်တော်တို့က17ဝယ်အဲစနေတန်းကကျွန်တော်ကစားတော့ကောင်းဆန်းရှင်းပါတော့ကျွန်တော်စားပလက်ဖြစ်တာ2 million ပေါ့2 to 2.5 million တော့ပူရှန်နေလို့ကျွန်တော်ကနှစ်တိုင်းပေါ့တွက်တာပေါ့နော်ဒါကိုကျွန်တော် export အားလောက်အထိပဲပို့နိုင်ပါတော့ကျွန်တော်ကမနေ့က 1.83 million ပို့တာဆိုတော့ဒါနေရာလေး2 million နေပါပါတော့အဲ့တော့ maximum တော့ကျွန်တော်က2 to 2.5 ပို့ဒါကျွန်တော်ပို့ပူရှန်တာပေါ့စားပလက်ဖြစ်တာ
ပူဇော်ဝင်းလိုင်တင်ဆက်တဲ့စီးပွားရေးကဏ္ဍကိုနားဆင်ကြတာပါအခုတခါတော့သုဒ္ဓဆောင်လင်းအမေရိကန်တခွင်အစီအစဉ်ကိုနားဆင်ရပါမယ်ကိုအောင်ကမတ်ဆုမွန်နဲ့တူတင်ဆက်ထားပါတယ်
စက်တင်ဘာရဲ့ပထမဆုံးတနင်္လာနေ့ဟာအမေရိကန်အလုပ်သမားတွေဖြစ်ပါတယ်ဒီနေ့မှာသမ္မတဥဘာမာကအစိုးရအတွက်လွတ်လွတ်ပေးနေတဲ့ကန်ထရိုက်ဝန်ထမ်းတွေအတွက်အထူးအခွင့်အရေးတရက်ကိုလည်းလက်မှတ်ရေးထိုးအတည်ပြုပေးခဲ့ပါတယ်ကဲဒီအကြောင်းလေးမပြောခင်မှာအမေရိကန်ပြည်အောင်စုမှာအလုပ်သမားအခွင့်အရေးဘယ်လိုစပြီးတော့ရရှိလာခဲ့ကြသလဲဆိုတဲ့အကြောင်းကိုအရင်ဆုံးပြောပြပေးအောင်လားမဆွမွေခလေးလုတ်သားဥပဒေအကြောင်းနဲ့စလိုက်ကြအောင်ပါ
ကောင်းပါပြီကိုအောင်ရေစက်တင်ဘာလ၁ရက်နေ့1916ခုနှစ်တုန်းကအမေရိကန်ပြည်ထောင်စုရဲ့လွှတ်တော်ကနေပြီးတော့လုပ်ငန်းခွင်အတွင်းကကလေးငယ်တွေရဲ့အခွင့်အရေးကိုအကာအကွယ်ပေးနိုင်မှုပထမဆုံးပြည်ထောင်စုဥပဒေတရက်ကိုပြဋ္ဌာန်းခဲ့ပါတယ်ဒါဟာကလေးလုပ်သားအလွန်အကျွံသုံးစွဲနေတာကိုရပ်ပစ်ဖို့ရာစုနှစ်နဲ့ချီလှုပ်ရှားဆောင်ရွက်သူတွေရဲ့အောင်မြင်မှုလည်းဖြစ်ပါတယ်အသက်16နှစ်အောက်ကလေးတွေဟာအထည်ချုပ်ဆက်ယုံမိုင်းနဲ့တခြားဆက်ယုံတွေမှာလောက်ခလာစားနည်းနည်းလေးနဲ့နိုင်ပေါင်းအတော်ကြောင်အလုပ်လုပ်ကြရတာပါ
ဒါပေမဲ့လည်း1918ခုနှစ်မှာအမေရိကန်တရားရုံးချုပ်ကလွှတ်တော်ဟာသူ့ရဲ့လုပ်ပိုင်ခွင့်ကိုကျော်လင်းပြီးတော့ဒီစီးပွားရေးဆိုင်ရာကိစ္စရပ်တွေမှာပါဝင်ဆောင်ရွက်နေတယ်ဆိုပြီးအဲ့ဒီကလေးလုပ်သားဆိုင်ရာဥပဒေကိုပြဋ္ဌာန်းခဲ့ပါတယ်။1930ခုနှစ်တွေမတိုင်ခင်မှာဒီဥပဒေကိုပြဋ္ဌာန်းနိုင်ဖို့လွှတ်တော်ဟာနှစ်ကြိမ်ကြိုးစားခဲ့ပေမဲ့လည်းမအောင်မြင်ခဲ့ပါဘူး။ရော့အိုင်လန်တက်သောအလုသမားရေးရာသုတေသနဌာနကစကော့မော်လွိုင်ကတော့ပထမဆုံးအကြိမ်ပြဋ္ဌာန်းခဲ့တဲ့ဒီဥပဒေဟာစာရွက်ပေါ်မှာသာရှိပြီးတကယ်တမ်းတော့ဒီဥပဒေကိုအကောင့်ထဲပေါ်ဆောင်ရွက်တာမျိုးမရှိဘူးလို့ဆိုပါရခင်ဗ
ျဟုတ်ပါတယ်1938ခုနှစ်အရောက်မှာတော့လွှတ်တော်ကနေအခြေခံအလုသမားအခွင့်အရေးနဲ့ပတ်သက်တဲ့ဥပဒေတရက်ကိုပြဋ္ဌာန်းခဲ့ပြီးတော့နိုင်ငံတွင်းမှာအနိုင်ဆုံးလုံအားကတရက်တာအလုပ်ချိန်စာတာတွေကိုတတ်မှတ်နိုင်ခဲ့တဲ့အပြင်ဒီဥပဒေကိုအကောင့်ထဲပေါ်ဖို့အတားအဆီးဖြစ်နေတဲ့ဖွဲ့စည်းပုံအခြေခံဥပဒေဆိုင်ရာအချက်တွေအားလုံးကိုလည်းဖယ်ရှားပြစ်နိုင်ခဲ့ပါတယ်တဲ့ကိုအောင်အောင်ရေ
ဟုတ်ပါရဲ့ဗျာအကောင့်ဘက်ကိုတဆင့်ပြီးတဆင့်ပို့တိုးပြီးတော့လုံးမှသာပြုပြင်ပြောင်းလဲရေးအစ်စ်အမှန်လို့ပြောရမှာပေါ့မဆုံမွေအခုတခါဒီတရက်အလုပ်လုပ်ချိန်၈နာရီတတ်မှတ်ပေးတဲ့ဥပဒေအကြောင်းကိုဆက်တင်ပြပါရစေခင်ဗျာ1916ခုနှစ်စက်တင်ဘာ3ရက်နေ့မှာအမေရိကန်လွှတ်တော်ကနေအက်ဘရမ်ဆန်ဥပဒေကိုပြဋ္ဌာန်းခဲ့ပါတယ်ဒီဥပဒေအရမြေထားလန်ဆောက်လုပ်တဲ့အလုသမားတွေပါဝင်အလုသမားအားလုံးတရက်ကို၈နာရီသာအလုပ်လုပ်ရမှာပါအင်အားကောင်းတဲ့မြေထားလုသားတမန်ကကနေမြေထားလုပ်ငန်းတစ်ခုလုံးဤပါအပေါ်တက်ရောက်မှုရှိနိုင်တဲ့ဒီဥပဒေပြဋ္ဌာန်းပေးဖို့လာပေါင်းအတော်ကြာစီယုံလှုပ်ရှားမှုတွေလည်းပြုလုပ်ခဲ့ကြပါတယ်တရက်ကို၁၂နာရီကနေ၁၅နာရီကြာအလုပ်လုပ်ကြရတာကြောင့်လုပ်ငန်းခွင်မှာမတော်တဆမှုတွေပိုဖြစ်ပွားလာနိုင်ပြီးတနေ့တာအစုံမှာအလုသမားတွေကအလွန်ပင်ပန်းကြတယ်လို့ဒီမိရထားတမကကပြောပါရယ
်မိရထားလဲလုသားတမကတွေကနေတနိုင်ငံလုံးမှာဆန္ဒပြမယ်လို့ချိန်ချောက်ပြောဆိုအပြီးမှာနောက်ဆုံးမှာတော့လွှတ်တော်ကဒီဥပဒေကိုအတည်ပြုပေးလိုက်တာပါအဲ့ဒီနောက်တခြားအလုသမားတမကတွေကလည်းပါဝင်လာပြီးတဲ့နောက်မှာအဘရမ်ဆန်ဥပဒေအရတရက်ကိုအလုပ်ချိန်၈နာရီတပတ်ကိုအလုပ်လုပ်ရ၅ရက်တတ်မှတ်ပြီးတော့စိတ်ဆက်ညှိနှိုင်းခဲ့ကြပါတယ်တဲ့ရှင်
လွန်ခဲ့တဲ့တနင်္လာနေ့ဟာအမေရိကန်ပြည်ထောင်စုမှာတော့အလုသမားနေ့ဖြစ်ပါတယ်မဆွမွေအလုသမားတွေကိုဂုဏ်ပြုပြီးနိုင်ငံတော်အားလိုက်ရဲ့အဖြစ်သတ်မှတ်ထားတာကြောင့်အဲ့ဒီနေ့မှာလူတော်တော်များများအလုကနေအနားယူပန်းဖြေကြပါတယ်1882ခုနှစ်စက်တင်ဘာလ4ရက်နေ့မှာစတင်ပြီးတော့အားလိုက်ရဲ့အဖြစ်သတ်မှတ်ပေးခဲ့တာပါ
ဒီစီစဉ်ကိုနယူးယောက်မြို့ကအလုသမားခေါင်းဆောင်ပီတာမက်ဂွိုင်းယားကနေပြီးစတင်ခဲ့တယ်လို့ဆိုပါတယ်ကုံသွဲရေးနဲ့အလုသမားတမကတွေရဲ့စူးစီးညီညွတ်မှုကိုပြသတဲ့အနေနဲ့နယူးယောက်ကတမကတွေအားလုံး break lunch out ချီတက်ပွဲအတွင်းအားလုံးပါဝင်ကြဖို့ကိုသူကတိုက်တွန်းခဲ့တာပါအဲ့ဒီလိုမျိုးကြီးမားတဲ့စီတန်းလမ်းလျှောက်ပွဲကြီးဟာနောက်ပိုင်းမှာတော့နယူးယောက်မြို့ရဲ့အစဉ်အလာတစ်ခုဖြစ်လာခဲ့ပြီးတော့တခြားမြို့တွေမှာလည်းအလားတူလမ်းလျှောက်ချီတက်ပွဲတွေကိုကျင်းပလာခဲ့ပါတယ်တဲ့
အဲဒီနောက်ဆယ်နှစ်အကြာ1894ခုနှစ်အရောက်မှာတော့အမေရိကန်ဆိုရကစက်တင်ဘာရဲ့ပထမဆုံးတနင်္လာနေ့ကိုနိုင်ငံတော်အားလည်းရဲ့အလုသမားနေ့အဖြစ်သတ်မှတ်ပေးခဲ့ပါတယ်။သတင်းပတ်ကုံရက်နဲ့ပေါင်းပြီးရက်ရှိအားလည်းရဲ့3ရက်ဟာနွေရာသီအပျော်ကြီးသွားရာသီကုန်ဆုံးခြင်းအဖြစ်လဲအားလုံးကလက်ခံထားပြီးတော့ဒါဟာကျောင်းတွေပြန်ဆဖွင့်ခြင်းလည်းဖြစ်ပါတယ်။ဒီနေ့အလုသမားနေ့မှာဝါရှင်တန်မှာဘာတွေလုပ်ကြတယ်လဲဆိုတဲ့အကြောင်းကိုပြောပြပေးပါဦးမဆွမွေ။
ဟုတ်ကဲ့ပါကိုအောင်ရေဒီနှစ်အလုသမားနေ့ကိုစက်တင်ဘာလရဲ့ပထမဆုံးတနင်္လာနေ့ဖြစ်တဲ့လွန်ခဲ့တဲ့ခုနှစ်ရက်နေတုန်းကကျင်းပခဲ့ပါတယ်စနေနေ့နဲ့တနင်္ဂနွေနေ့ဆက်ပြီးတော့ပိတ်တာကြောင့်အပန်းဖြေအားလည်းရဲ့ဝါရှင်တန်ဒီစီကိုလာလည်တဲ့သူတွေစိတ်ဝင်စားဆုံးနေရာကတော့အမေရိကန်လွှတ်တော်ရဲ့ပင်မအဆောက်အဦးရှေ့ကကျင်းပတဲ့တန်ဆုံတေဂီတာဝိုင်းပဲဖြစ်မယ်ထင်တယ်ကိုအောင်ရေ
ဟုတ်ပါတယ်ဗျာအမျိုးသားစင်ဖိုနီအော်ကက်စထရာတန်ဆုံတေဂီတာဝိုင်းကအလုသမားနေ့မတိုင်ခင်တနင်္ဂနွေနေ့ညကလွတ်တော်ရှိမှဖြောပြတာမှာလူတွေထောင်နဲ့ချီးပြီးတော့လာရောက်ကြည့်ရှုခဲ့ပါတယ်။ဒါအပြင်စာအုပ်ပြပွဲတွေလမ်းလျှောက်ချီတက်ပွဲတွေနဲ့လည်းစီကားနေတာပေါ့ဗျာ။ဒီအလုသမားနေ့မတိုင်ခင်စနေနေ့ရုံးကပြောတဲ့ American သမ္မတ Barack Obama ရဲ့နိုင်ငံတော်အပတ်စဉ်မိန့်ခွန်းထဲမှာတော့ဒီခံစားနေကြရတဲ့အခွင့်အရေးတွေအများကြီးအတွက်ကြိုးကြိုးစားစားတိုက်ပွဲဝင်နေခဲ့ကြတဲ့အလုသမားတွေကိုဂုဏ်ပြုပြောကြားခဲ့ပါတယ်။
အလုသမားလှုံ့ဆော်မှုမှာပါဝင်ခဲ့ကြတဲ့သူတွေဟာသူတို့ကိုယ်တိုင်လစာပိုးပြီးတော့ရဖို့အတွက်တင်မဟုတ်ပဲလုပ်ဖို့ကင်ဘတ်တွေအတက်ပါပို့ပြီးတော့မှအာမခံချက်ရှိပြီးတာယာဝါပြောဖို့အတွက်စ조사ခဲ့ကြတယ်လို့လဲသမ္မတအိုဘားမားကပြောပါတယ်အမေရိကန်ပြည်ထောင်စုမှာလွန်ခဲ့တဲ့9နှစ်ခွဲအတွင်းအလုတ်ကင်တစ်ပေါင်း 13.1 တန်းကိုဖန်တီးပေးနိုင်ခဲ့ပြီးတော့ဒါဟာသမိုင်းမှာအရှိကြဆုံးအလုတ်ကင်တွေဖန်တီးပေးနိုင်တဲ့အချိန်အတိုင်းတာဖြစ်တယ်လို့လဲဆိုပါတယ်ကိုအောင်ရေ
ဒါအပြင်သမ္မတအိုဘားမားဟာအလုတ်သမားတွေကိုဂုဏ်ပြုတဲ့အနေနဲ့ဘဟုအစိုးရစီမှာကန်ထရိုင်းနဲ့အလုပ်လုပ်နေကြတဲ့ဝန်ထမ်းပေါင်း3သိန်းအတွက်လစာအဖြတ်မခံရဘဲစေခွင့်ယူနိုင်မဲ့ခန်းစားခွင့်ကိုအတည်ပြုပေးလိုက်ပါတယ်။တမရအဖြစ်တာဝန်ယူတဲ့နောက်ဆုံး16လရောက်နေသူဒီမိုကရက်ပါတီဝင်တမရအိုဘားမားဟာ Republican ပါတီဝင်တွေထိန်းချုပ်ထားတဲ့လွှတ်တော်မှာအလုပ်သမားတွေတတချောင်ကြီးအစိုးပြချက်တွေတင်သွင်းခဲ့ပေမဲ့အတိုက်ခံတွေဘက်ကတော့ပယ်ချထားတာပါမဆွမွေ။
ဟုတ်ပါတယ်ကိုအောင်ရေဘော့စတိုမြို့မှာကျင်းပတဲ့လုံသားတမကအဖွဲ့တွေစုဝေးပွဲကိုအဲ့ဒီအခမ်းအနားကိုတက်ရောက်ဖို့လာရောက်နေစင်ပါပဲ Air Force One လေယာဉ်ပေါ်မှာ2018ခုနှစ်ကနေစလို့ဗဟိုအစိုးရနဲ့ contract စာချုပ်ချုပ်ပြီးတော့အလုပ်လုပ်နေတဲ့ဝန်ထမ်းတွေအားလုံးတစ်နှစ်ကိုလစာမဖြတ်ဘဲနဲ့စေးကွင်း9ရက်အထိခန်းစားခွင့်ရစေမဲ့တမရရဲ့အမိန့်ကိုတမရအိုဘားမားကလက်မှတ်ရေးထိုးလိုက်တာပါဒီစေးခွင့်ယူနိုင်တဲ့အတွက်ဝန်ထမ်းတွေအနေနဲ့သူတို့ကိုယ်တိုင်နဲ့သူတို့ရဲ့သားသမီးတွေမိဘနဲ့ဇနီးခင်မွန်းလိုမိသားစုဝင်တွေကိုပြုစုစောင့်ရှောက်နိုင်ကြမှာဖြစ်ပါတယ်ရှင်
။စီးပွားရေးကောင်းတဲ့နိုင်ငံတွေထဲမှာအမေရိကန်ပြည်ထောင်စုဟာဝန်ထမ်းတွေအတွက်လစာမဖြစ်တဲ့စေးခွင့်ဒါမှမဟုတ်မိဖွားခွင့်ရဖို့အာမခံချက်မပေးနိုင်သေးတဲ့တခုတည်းသောနိုင်ငံဖြစ်တယ်ဆိုတာကိုလည်းသမ္မတကပြောဆိုခဲ့ပါတယ်။အမေရိကန်နိုင်ငံမှာအလုပ်ရှင်တွေဟာသူတို့ရဲ့ဝန်ထမ်းတွေအတွက်ခန်းစားခွင့်တွေပေးနေပေမဲ့တနိုင်ငံလုံးလုံသားအင်အားရဲ့40ရာခိုင်နှုန်းရှိပြီးဝင်ငွေနဲ့ဝန်ထမ်းအများစုပါဝင်တဲ့ပုဂ္ဂလိကဝန်ထမ်း44သန်းကတော့လစာမဖြတ်တဲ့စီးခွင့်ယူနိုင်တဲ့ခန်းစားခွင့်မရရှိကြပါဘူးခင်ဗျာ။ကဲကျွန်တော်တို့အလုသမားနည်းနဲ့ဆက်ဆက်တဲ့အကြောင်းတွေပြောပြီးဒီအစီအစဉ်အဆုံးမသက်ခင်မှာစက်တင်ဘာ9ရက်1936ခုနှစ်မှာမွေးဖွားခဲ့တဲ့ထင်ရှားတဲ့ Rock and Roll ဂီတပညာရှင်အဆိုရော Buddy Holly ရဲ့သချင်းလေးတစ်ပုဒ်ကိုဖွင့်ပြခြင်းပါလေဗျာ။When you say goodbye, yes, that'll be the day. When you make me cry, you say you're gonna leave. You know it's a lie, 'cause that'll be the day. အချိန်တိုတိုအတွင်းအောင်မြင်ခဲ့တဲ့ဂီတပညာရှင်အဆိုတော်ဟိုလီယာတက်ဆက်စ်ပြည်နယ်ကဖြစ်ပြီး1958ခုနှစ်မှာ That Will Be The Day ဆိုတဲ့သချင်းနဲ့စတင်အောင်မြင်ခဲ့တာလည်းဖြစ်ပါတယ်ခင်ဗျာ
cool
ောင်တင်ဆက်တဲ့သုဒ္ဓဆောင်လင်အမေရိကန်တခွင်အစီအစဉ်ကိုနားဆင်ကြရတာပါ VOA အမေရိကန်အသံကအစီအစဉ်တွေကိုဆက်လက်တင်ဆက်နေပါတယ
်အမေရိကန်ဆိုရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါတော့မယ်ခင်ဗျာ
2013ခုနှစ်ဒီဇင်ဘာအကုန်မှာကာတာခြေဆိုင်အယ်ဂျာဇီရာသတင်းဌာနကဝန်ထမ်း3ယောက်ရဲ့ဖြစ်တယ်လို့ဖန်တီးထားတဲ့ယာယီစတီရီယိုရှိရာဟိုတယ်အခန်းတစ်ခုကိုအီဂျစ်လုံခြုံရေးတပ်ဖွဲ့ဝင်တွေကဝင်ရောက်စီးနင်းခဲ့ကြပါတယ်။ဩစတြေးလျနိုင်ငံသားပီတာဂရက်စ်၊ကနေဒါနိုင်ငံသားမိုဟာမက်ဖာမီနဲ့အီဂျစ်နိုင်ငံသားဘာဟာမိုဟာမက်ဆိုသူတရင်တော့3ယောက်ဖမ်းဆီးခံခဲ့ရပြီးတော့အီဂျစ်မျိုးသားလုံခြုံရေးကိုဖျက်ဆီးဖို့ရည်ရွယ်ပြီးမှတ်မှတ်ကန်ထုတ်လွှင့်ပြသခဲ့မှုခွင့်ပြုချက်လိုင်းစင်မရှိဘဲလှုပ်ဆောင်မှုအီဂျစ်အစိုးရကအကြမ်းဖက်အဖွဲ့ဖြစ်သတ်မှတ်ထားတဲ့ဖြုတ်ချခံသမ္မတဟောင်းမိုဟာမက်မော်စီရဲ့မွတ်စလင်ညီကိုရောများအဖွဲ့ကိုထောက်ခံမှုတွေနဲ့အရေးယူခံခဲ့ရပါတယ်။သူတို့သုံးဦးဟာနှစ်ကြိမ်တိုင်တရားရုံးတင်စစ်ဆေးပြီးအပြစ်ရှိကြောင်းဆုံးဖြတ်ခံခဲ့ရတာပါ။2014ခုနှစ်ဇွန်လမှာတော့သူတို့ကိုအပြစ်ရှိကြောင်းအမိန့်ချခဲ့ပြီးသူတို့တဲက2ဦးကထောင်ဒဏ်9နှစ်နောက်တဦးကထောင်ဒဏ်10နှစ်ချမှတ်ခံခဲ့ရပါတယ်။ဒါပေမဲ့လည်းတပ်တွေအထောက်အထားမခိုင်လုံဘူးဆိုပြီးအယူခံတရားရုံးကနေအမှုကိုပြန်လည်ကြားနာစစ်ဆေးဖို့အမိန့်ချပြီးတော့2015ခုနှစ်ဇန်နဝါရီလမှာစတင်စစ်ဆေးခဲ့တာပါ။ဒါပေမဲ့လည်း3ဦးစလုံးအပြစ်ရှိကြောင်းထပ်မံပြောဆိုပြီးဩဂတ်စ်လ29ရက်နေ့မှာထောင်ဒဏ်3နှစ်စီချမှတ်လိုက်ပါတယ်။အခုလိုမိုဟာမက်ဖာမီ၊ဘာဟာမိုဟာမက်နဲ့ပီတာဂရက်စ်တို့3ဦးကိုအီဂျစ်တရားရုံးကအမိန့်ချလိုက်တဲ့ပေါ်အမေရိကန်ပြည်ထောင်စုအနေနဲ့အလွန်အမင်းစိတ်ပြက်မိတယ်လို့စိုးရိမ်မိပါတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်ဂျွန်ခါဘီကပြောဆိုခဲ့ပါတယ်။လူကြိုက်မများတာအခြေအတင်ပြောစရာတွေရှိခဲ့ရင်တောင်မှစုံစမ်းဖော်ထုတ်တင်ပြဖို့နဲ့သုံးသပ်ဖို့ဆိုတဲ့သတင်းလွတ်လပ်ခွင့်ဟာလွတ်လပ်တဲ့ဘယ်လူပေါင်းမှာပဲဖြစ်ဖြစ်အခြေခံလိုအပ်ချက်ဖြစ်ပြီးဒီမိုကရေစီဖွံ့ဖြိုးရေးမှာလည်းမရှိမဖြစ်လိုအပ်ပါတယ်။တည်ငြိမ်ရေးနဲ့ဖွံ့ဖြိုးတိုးတက်ရေးအတွက်လိုအပ်တဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုပျက်စီးစေတဲ့ဒီတရားရုံးမိန့်ကိုပြန်ပြီးပြင်ဆင်နိုင်ဖို့အတွက်တက်နိုင်တဲ့ဘက်ကအားလုံးလှုပ်ဆောင်ဖို့ကျွန်တော်တို့အနေနဲ့အီဂျစ်အစိုးရကိုတိုက်တွန်းလိုပါတယ်လို့လည်းမစ္စတာခါဘီကပြောဆိုသွားပါတယ်။အခုလိုဒီသတင်းတော့၃ဦးကိုအပြစ်ရှိတယ်လို့ဆုံးဖြတ်လိုက်တာဟာသူတို့အလုပ်ကိုသူတို့လုပ်နေကြတဲ့သတင်းတော့တွေကိုတရားစွဲဆိုထောင်ချနိုင်တယ်ဆိုတာအီဂျစ်အစိုးရအနေနဲ့အချက်ပြလိုက်တာပဲဖြစ်ပါတယ်။2015ဇူလိုင်လ၁ရက်နေ့ကထုတ်ပြန်ခဲ့တဲ့သတင်းတော့များကာကွယ်မြင့်တင်ရေးကော်မတီ CPJ ရဲ့အစီရင်ခံစာမှာလည်းအီဂျစ်နိုင်ငံမှာသတင်းယူရင်ထောင်ချခံရသူသတင်းတော့အနည်းဆုံး18ယောက်ရှိသွားပြီလို့ဖော်ပြခဲ့ပါတယ်။တကယ်တော့သတင်းတော့တယောက်ကိုပဲဖမ်းဆီးထားတယ်ဆိုရင်တော့မှဒါဟာတိတ်ကိုများလွန်းနေပြီလို့ဆိုရမှာဖြစ်ကြောင်းပါရှင
်။အမေရိကန်စိုးရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြလို့ပြီးပါပြီ
။အခုတင်ဆက်ခဲ့တာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်တွေတာဖြစ်ပြီး VOA ရဲ့အားပေါ်မဟုတ်ကြောင်းသိစေအားပါတယ်ခင်ဗျာ။အခုတော့သတင်းအကျဉ်းချုပ်ကိုကိုဇော်ဝင်းလှိုင်ကတင်ပြပါမယ်။
ပွန်ဟမ်မင်းကြီးဖရန်စစ်ဟာကျူဘာနိုင်ငံအတွင်းကတတိယနဲ့နောက်ဆုံးခေတ်စဉ်တစ်လောက်ဖြစ်တဲ့စန်တီယာဂိုမြို့ကိုတရင်လာနေကရောက်ရှိသွားတာမှာအမေရိကန်ပြည်ထောင်စုနဲ့ကွန်မြူနတီကျူဘာနိုင်ငံအကြားဆက်ဆံရေးပြန်လည်တည်ဆောက်နိုင်အောင်လှုပ်ဆောင်ပေးခဲ့သူအဖြစ်ချီးမွမ်းဂုဏ်ပြုခဲ့ကြပါတယ်။မြန်မာနိုင်ငံမှာနိုဝင်ဘာလ10ရက်နေ့ကျင်းပမယ့်ရွေးကောက်ပွဲအတွက်နိုင်ငံရေးပါတီတွေရဲ့မက်ဆေ့ချ်စီးရင်ဟောပြောမှုတွေကိုမြန်မာရုပ်မြင်သံကြားအစီအစဉ်ကနေပါတီအလိုက်ပြသပေးနေတာမှာစက်တင်ဘာလ27ရက်တရင်လာနေကNLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါန်ဆန်းစုကြည်ကပါတီရဲ့နိုင်ငံရေးရည်မှန်းချက်တွေကိုလူထုကိုတင်ပြခဲ့တာမှာငြိမ်းချမ်းရေးဖွဲ့စည်းပုံအခြေခံဥပဒေနဲ့တပ်မတော်ရဲ့အခန့်ကဏ္ဍစတာတွေကိုအလေးပေးပြောကြားသွားခဲ့ပါတယ်။နောက်25ခုနှစ် NLD ပါတီအနေနဲ့ရွေးကောက်ပွဲကိုဝင်လာမှာအချက်လေးချက်ပေါ်အခြေခံပြီးတော့ပါဝင်ရှင်ပြိုင်ချင်းဖြစ်ကြောင်းအဲ့ထက်မှာတိုင်းရင်းသားပြည်သူအားလုံးငြိမ်းချမ်းစွာနေထိုင်ရေးတိုင်းရင်းသားအရေးနဲ့ပြည်တွင်းငြိမ်းချမ်းရေးပြည်သူလူထုအားတရားမျှတစွာအကွာအဝေးပေးမဲ့အုပ်ချုပ်မှုစနစ်ပေါ်ပေါက်ရေးနဲ့လွတ်လပ်လုံခြုံစွာတိုးတက်ဖွံ့ဖြိုးရေးစတာတို့ပါဝင်တယ်လို့ဆိုပါတယ်မြန်မာနိုင်ငံရဲ့စီးပွားရေးဟာလွန်ခဲ့တဲ့17လအတွင်းစီးပွားရေးချင်းဝင်ရှာမညီမျှမှုတွေဖြစ်ပေါ်နေတဲ့အချိန်ထဲမှာပဲပြဿနာဖြစ်တော့မဲ့အလားအလာကိုတွေ့နေရတယ်လို့ IMF နိုင်ငံကငွေကြေးရမငွေအဖွဲ့ကစက်တင်ဘာလ18ရက်နေ့ရက်စွဲနဲ့ထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ် IMF အုပ်ချုပ်ရေးအဖွဲ့နဲ့မြန်မာအစိုးရအကြား2015 Article 14 Consultation လို့ခေါ်တဲ့တွေ့ဆုံညှိနှိုင်းမှုအပြီးအဲ့ဒီလိုကြေညာချက်ထုတ်ပြန်လိုက်တာဖြစ်ပါတယ်
။ကျေးဇူးပါခင်ဗျာ။သတင်းအကျဉ်းချုပ်ကိုကိုဇော်ဝင်းလိုင်ပြောပြခဲ့တာပါ။ဒီမနေ့အတွက်အစီအစဉ်ထုတ်လို့ယူမှုကဦးဆန်မိုးဝေဖြစ်ပြီးအတန်လွင့်အင်ဂျင်နီယာတော့ရှောင်းကန်ချန်းဖြစ်ပါတယ်။ကျွန်တော်ကတော့ညံဝင်းအောင်ပါ။ဒီကနေ့မနေ့အတွက်အစီအစဉ်ကိုမနေ့6:00-9:00အထိ line မီတာ30 40 48 50တို့ကနေတင်ဆက်ခဲ့တာပဲဖြစ်ပါတယ်။ သရရှင်များနဲ့တူဝမြန်မာပြည်သူပြည်သားအားလုံးကိုစိတ်နှလုံးရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ။
This program has come to you from the Voice of America, Washington.